Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမှခင်ဗျာအော်တိုဗလာ25ရက်စနေလနေ့ညဗီဒီယိုမြန်မာပိုင်းအစီအစဉ်ကိုဝါရှင်တန်ဒီစီမြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကတော့ဒိုင်နိုမီတာ31 32 51နဲ့ဒိုင်နိုမီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလိုဗီဒီယိုမြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာဒီနေ့ကြမှာအစီအစဉ်မှုဖြစ်နေကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးတော့ပါမယ်
။ကျမရေးတင်တာကြောပါရှင်။ဒီညအစီအစဉ်မှာတော့မြန်မာနိုင်ငံကိုမဖိတ်ဖျက်နဲ့ထားထားတဲ့အရှေ့တောင်အာရှနိုင်ငံများအစည်းအရုံးအာဆီယံထိပ်သီးဆွေးနွေးပွဲကိုဒီကနေ့ပဲစတင်ဖွင့်လှစ်လိုက်ပြီးတော့မြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အကြီးအကဲဒါမှမဟုတ်ပြည်ထောင်စုအစီအဝင်ကြီးကိုဖိတ်မှတ်တက်နိုင်မယ်လို့တုံ့ပြန်သွားခဲ့ပါတယ်။ဆူဒန်နိုင်ငံမှာတော့စစ်သားတွေကဝင်ကြီးအဖွဲ့ဝင်အများစုကိုဖမ်းပြီးတော့အသွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းလိုက်တာကြောင့်ပြည်သူတွေစံနာပြနေကြပါတယ်။ဒီလိုမျိုးထိတ်တန့်ရောက်တဲ့တဲ့ကိုကိုသားညိုနဲ့အတူပြောပြပေးတော့ပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာဒီကနေ့ကျမှာတော်တော်ရှင်တို့နားဆင်ကြရမယ့်အထက်မှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင
်အခုသက်ရှိကိစ္စကဟို consensus မဟုတ်ဘူးလို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့မြန်မာအစိုးရခေါင်းဆောင်ကဒီဥစ္စာကိုသဘောမတူဘူးဆိုတဲ့အားမျိုးပေါ့နော
်အာဆီယံထိပ်သီးဆွေးနွေးပွဲတက်ဖို့မြန်မာစစ်ခေါင်းဆောင်အစနိုင်ငံကြေးဌာနကညွှန်ကြားရေးမှူးတူကိုဖိတ်တဲ့ပေါ်တုံ့ပြန်ပြောဆိုချက်တွေကိုဥစွာနားဆင်ကြရပါမယ်အဲဒီနောက်မှာတော့ကြားပြည်နယ်အတွင်းကတိုက်ပွဲနောက်ဆုံးအခြေအနေတွေမြန်မာနိုင်ငံမှာပြည်သူတွေဘာတွေကနေငွေထုတ်ဖို့အခက်အခဲဆက်ရှိနေသေးတဲ့အကြောင်းနဲ့ထိုင်းနိုင်ငံမှာဗုဒ္ဓတရားတွေကိုတန်ခါတချို့ကအွန်လိုင်းကဟောကြားတာအောင်မြင်နေတဲ့အကြောင်းစတဲ့သတင်းပြပွက်ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းစီစဉ်နေမှာတော့သတင်းတော်မဆုစီဝါရေးကန္တဘလော့ဂါတွေပြောသမျှနဲ့တက်တန့်အောင်သတင်းလွှာတို့ကိုတင်ဆက်ပေးတော့ပါမယ်။အခုအရင်ဆုံးကတော့တင်းလာညအတွက်နောက်ဆုံးရသတင်းတွေကိုမိုင်းအေးတန်နာကျော်နဲ့ကိုသားညုံတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
အရှေ့တောင်အာရှနိုင်ငံများအစည်းအရုံးအာဆီယံရဲ့ထိပ်သီးဆွေးနွေးပွဲကိုဒီကနေ့ပဲဖွင့်လှစ်ပေးလိုက်ပြီးတော့လက်ရှိအလှည့်ကျဥက္ကဋ္ဌဘရူနိုင်းဘီရင်ဟာဆနာဘောလ်ဒီယာကအွန်လိုင်းကနေပြီးတော့အဖွဲ့မှစကားပြောကြားသွားခဲ့ပါတယ်
။ COVID-19 pandemic is a global crisis like no others.It has disrupted
ကမ္ဘာတဝမ်းမှာမကြုံစဘူးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကြောင့်ဒီနေ့ခေတ်သစ်ကမ္ဘာမှာကျန်းမာရေးနဲ့လူမှုစီးပွားရေးဆိုင်ရာပျက်စီးဆုံးရှုံးမှုတွေမကြုံစဘူးရင်ဆိုင်နေရတဲ့အကြောင်းနဲ့ဒေတာရင်းနိုင်ငံတွေကြောင့်မှာတွေးဆညီညွတ်မှုနဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းအဓိကပြောသွားခဲ့ပါသေးတယ်။ဒီထိပ်သီးဆွေးနွေးပွဲကိုလက်ရှိမြန်မာနိုင်ငံကိုအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီခေါင်းဆောင်ကမဖိတ်ကြားတဲ့ကိစ္စရဲ့နဲ့ပတ်သက်ပြီးလို့တော့ဘာမှပြောမသွားခဲ့ပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒီလိုအာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံတော်အကြီးအကဲမမဟုတ်ရင်ပြည်အောင်စုအစဉ်ဝင်ကြီးကပဲဒီဆွေးနွေးပွဲကိုတက်ရောက်နိုင်မယ်ဆိုပြီးတော့အကြောင်းပြန်လိုက်ကြောင်းမြန်မာရုံးမြင့်တန်ချာမှာဒီနေ့ညပိုင်းမှာပဲကြေညာသွားခဲ့ပါပြီတကယ်ဆိုအာဆီယံတမိုင်းမှာအဖွဲ့ဝင်နိုင်ငံတနိုင်ငံကိုကိုစားပြုတဲ့နိုင်ငံအကြီးအကဲကိုမဖိတ်ကြားဘဲနဲ့ထိပ်သီးဆွေးနွေးပွဲကျင်းပတာဒါပထမဆုံးကျင်းဖြစ်ပါရင်မြန်မာစစ်ကောင်စီဘက်ကတော့မြန်မာနိုင်ငံရဲ့နိုင်ငံရေးအကြက်တွေကိုအပြေရှားရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရက်အတိုင်းလုပ်ငန်းစဉ်တွေကိုအတက်နိုင်ဆုံးပူးပေါင်းဆောင်ရွက်သွားမယ်ကြောင်းမနေ့ကသတင်းထုတ်ပြန်ပါရီလွတ်လပ်တက်ကြွပြီးတော့ဗမလိုက်တဲ့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့ကမ္ဘာငြိမ်းချမ်းရေးနဲ့နိုင်ငံအချင်းချင်းမဲဝဲမပြတ်ပေါင်းဖက်ဆက်ဆံရေးကိုရှေ့ရှုတဲ့နိုင်ငံအချင်းချင်းငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မှုကိုစောင့်ထိုင်နေဆိုတဲ့နိုင်ငံသားရေးမူဝါဒအတိုင်းမြန်မာနိုင်ငံအနေနဲ့ဆက်ပြီးတော့လိုက်နာဆောင်ရွက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
မြန်မာနိုင်ငံမှာအနာသိပြီးတဲ့နောက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်စစ်ကောင်စီကတရားစွဲထားတဲ့မှုရီတဲကပို့ကုံသွင်းကုံဥပဒေပုံမှန်8ဆက်သွေးဥပဒေပုံမှန်68တူနဲ့အမှုတွေကိုဒီကနေ့အထူးတရားရုံးကနေပြီးတော့လက်ခံလိုက်ပါတယ်ဒီဥပဒေတွေနဲ့ဆွဲချက်တင်ခံရတဲ့အမှုနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ပတ်လုံးကနှစ်ဖက်ရှစ်နေရီရှောက်လဲချက်ပြီးခဲ့ကြတာပါဒီနေ့ဆွဲချက်တင်တဲ့အမှုတွေမှာပို့ကုံသွင်းကုံဥပဒေပုံမှန်8အမှုဟာဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းတဲ့ချိန်တုန်းကဒေါက်ဆန်းစုကြည်နေရင်ကဆက်သွေးရေးစကားပြောဆက်နဲ့ဖုန်းလိုင်းအဆက်အသွယ်မမိအောင်လို့ကြားပြတ်နှောက်ယှက်ဆက်တွေ့တယ်ဆိုတဲ့ဆွဲဆွဲချက်နဲ့ဆက်ဆုထားတဲ့ပုံမှန်ဖြစ်ပါတယ်ဆက်သွေးပုံမှား68ကတော့အဲ့ဒီပစ္စည်းတွေကိုတရားမဝင်လက်ဝယ်ထားရှိခဲ့တာကြောင့်ဆိုရဲဆွဆွဲခြင်းနဲ့အမှုဆွဲခဲ့တာဖြစ်ပါတယ်။ပုဂ္ဂိုလ်သွင်းကဥပဒေပုံမှား8နဲ့အပြစ်ရှိတယ်ဆိုဆုံးဖြတ်ရင်တော့အမြင့်ဆုံးပြစ်ဒဏ်က3နှစ်အထိချမှတ်နိုင်ပြီးတော့ဆက်သွေးဥပဒေပုံမှား68အပြစ်ရှိတယ်ဆုံးဖြတ်ရင်တော့အမြင့်ဆုံးပြစ်ဒဏ်တစ်နှစ်ချမှတ်နိုင်တယ်လို့တည်စေဥပဒေတွေမှာဖော်ပြပါတယ်။မနေ့ကမှလည်းတခြားမှုတွေဆက်ကြားနာမှာဖြစ်ပြီးတော့ရာဇသက်ကြီးဥပဒေပုံမှား905ခအမှုအတွက်ဒေါက်ဆန်းစုကြည်ကိုယ်တိုင်ထွက်ဆိုမယ်လို့စုံစမ်းသိရပါတယ်။ဒေါက်တာစုကြည်ရဲ့ရှင်းလင်းရေးအကုန်လုံးကိုတော့စစ်ကောင်စီဘက်ကနေပြီးတော့ပုံမှန်144နဲ့တရားခွင်ကိစ္စကိုပြန်မပြောရတမ်းမြစ်ထားတာမို့လို့အမှုဖြစ်ထုံးမှုတွေနဲ့ပတ်သက်လို့အသေးစိတ်တော့မသိရပါဘူး။ ဒီပုံမှန်အရပြည်ပြပါကမီဒီယာအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေနောက်အင်ဂျီအိုတွေနိုင်ငံသားစုအတောင်ရှိသူတွေပါဝင်ပြင်ပအဖွဲ့အစည်းလူပုဂ္ဂိုလ်ဘသူကိုမှတည့်ရဲတော်၎င်းတွဲရဲတော်၎င်းတခြားတနည်းနည်းတော်၎င်းဆက်သွယ်ဆောင်ရွက်ချက်မှပြုရလို့တားမြစ်ထားပါတယ်စစ်ကောင်စီပြောခဲ့ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ရှင်းနေတွေကိုပုံမှန်130လေးထုတ်တာ
မြန်မာတက်မတော်ကိုကြိုးစိုးထောက်ခံကြောင်းပြသတဲ့တက်မတော်ထောက်ခံပွဲလေးကိုနိုင်ငံရေးမျိုးတချို့မှဒီကနေ့ပြုလုပ်ခဲ့ပါပြီ။စစ်တပ်နယ်မြေလူလူသိများတဲ့ပြင်လွင်မိထီလာနေပြီးတော့မတရားမျိုးတွေမှာတူညီဝတ်ဆောင်ဝတ်ဆင်ထားသူတွေအပြင်စစ်မှုထမ်းဟောင်းတချို့နဲ့အမျိုးသားရေးထောက်ခံသူတွေရာနေချီချစ်တက်လမ်းလျှောက်ကြပြီးတော့တိုင်းပြည်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုထောက်ခံကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါပြီ။ထောက်ခံပွဲမှာပါဝင်သူတွေကအမျိုးဘာသာသာသနာကိုစောင့်ရှောက်သည့်တက်မတော်ကိုထောက်ခံကြောင်းစာသားတွေကင်ဆောင်ထားကြတာအပါအဝင်အိမ်ဆောင်ဆိုရနဲ့တက်မတော်ကိုကြိုးစိုးထောက်ခံကြောင်းနဲ့ NUG CRPH အဖွဲ့တွေကိုစန့်ကျင်ရှုတ်ချကြောင်းကြေကျော်ခဲ့ကြပါပြီ။မြေကြီးနားမြို့ကတက်မတော်ကိုထောက်ခံပွဲမှာတော့လူပေါင်းထောင်ကနန်းပါဝင်ခဲ့တာပါ။ဒါပြင်မော်လမြိုင်မြို့တန်လွင်ဥယျာဉ်ဝန်းတွင်မှာအမျိုးသားရေးလှုပ်ရှားတဲ့တန်ငါတွေဥဆောင်ပြီးတော့လူရာနဲ့ချေတက်မတော်ထောက်ခံပွဲပြုလုပ်ခဲ့ပါပြီ။ထောက်ခံပွဲမှာစစ်တပ်နဲ့ရဲကလုံခြုံရေးယူထားတာကိုတိမရကြောင်ဒေသခံတွေကပြောပါရည်။မိကြီးလာမျိုးမှာတော့မနေ့ပိုင်းတက်ထောက်ခံပွဲကျင်းပပြီးတဲ့နောက်ကင်းလက်လုံခြုံရေးယူထားရဲ့ရဲကတည်င်းပေါ်ပောက်ကွဲမှုဖြစ်လို့ရဲလုံခြုံရေးတချို့ထိခိုက်သေးဆုံးမှုရှိတယ်လို့သိရပါရည်။တစ်ချိန်တည်းမှာပဲဆရာနာရှင်စနစ်ဆန့်ကျင်ရေးကြောက်ကြတဲ့ဘိတ်တွေလည်းနေရာတချို့မှာဆက်ပြောရှိနေတာပါ။ရန်ကုန်မြို့မြောက်တကုံလှိုင်းသားရမုံရွာရွှေဘိုစလင်းကြီးမြို့မြေကြီးနားထဝယ်လောင်းလုံမျိုးတွေမှာဆရာနာရှင်ပြုတ်ကြရေးပျောက်ကြားသဘေးတွေပြုလုပ်ခဲ့ကြပါတယ်။ကိုဗစ်ကပ်ရောဂါကြောင့်မြို့နယ်တော်တော်များများမှာမလိုအပ်ဘဲနဲ့အပြစ်မထွက်ဖို့ stay at home အမိန့်ကိုစစ်ကောင်စီကျန်းမာရေးဌာနကဆက်ပြီးတော့ပြဋ္ဌာန်းထားသလိုတချို့မြို့နယ်တွေမှာငောက်ထက်လူပိုမစုဖို့ဒေသနာအမိန့်ထုတ်ပြန်ထားတာလည်းရှိပါသေးရှင်
။ဆရာနာရှင်ပြုတ်ကြရေးကိုလိုလားတဲ့ဘဲအဖွဲ့စည်းနဲ့မစုလက်တွဲဆောင်ရသွားမယ်ဆိုပြီးတော့ KIO ကချင်လူမျိုးရေးအဖွဲ့ဦးထဘူဂျိုကြီးအမ်ပန်လာက KIO အထိမ်းအမှတ်နေ့မိကုံးမှာပြောသွားပါတယ်။အခုချိန်မှာအာနာရှင်စနစ်နဲ့ဗမာလူမျိုးကြီးဝါဒကိုမချေမှုန်းနိုင်လို့ရှိရင်အနာဂတ်မှာအမြင့်ပြုတ်နိုင်ဖို့ခက်ခဲသွားလိမ့်မယ်လို့ကချင်ဘာသာစကားနဲ့ပြောတဲ့ဗိုလ်ချုပ်ကြီးအမ်ဘလာမေကုံးကိုကိုးကားပြီးတော့ကချင်သတင်းတွေမှာဖော်ပြကြတာပါ KIO ကချင်လူမျိုးကြီးအဖွဲ့ဖွဲ့စည်းခြင်း62နှစ်ပြည့်အထိမ်းအမှတ်အတွက် KIO ဥက္ကဋ္ဌရဲ့ဗီဒီယိုမေကုံးထွက်ပေါ်လာတာဖြစ်ပါတယ် KIO အနေနဲ့မြန်မာအစိုးရဆက်ဆက်နဲ့နိုင်ငံအရေးညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အဆင်မပြေခဲ့ဘူးလို့လည်း KIO ဥက္ကဋ္ဌကပြောပါတယ် KIO ကချင်လူမျိုးကြီးအဖွဲ့ကို1960ခုနှစ်အောက်တိုဘာလ25ရက်နေ့မှာဖွဲ့စည်းခဲ့တာဖြစ်ပြီးတော့ကချင်လူမျိုးရေးတပ် KIU ကိုတော့1961ခုနှစ်ဖေဖော်ဝါရီလထဲမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။1994ခုနှစ်မှာတော့အဲ့ဒီချိန်ကမြန်မာစစ်အစိုးရနဲ့ KIU ကြားညီနေသဘောတူညီချက်ရပြီးတော့အပြစ်ခတ်ရက်စဲထားပြီမဲ့လို့2011ခုနှစ်မှာမြန်မာစစ်တပ်နဲ့အပြန်အလှန်ပစ်ခတ်မှုတွေပြန်ပြီးတော့ဖြစ်ခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးအကူပြောင်းတွေဖြစ်ခဲ့တဲ့2012-2020ကာလမှာလည်းမြန်မာစစ်တပ်နဲ့မကြာခဏဆိုလို့ KIU ကတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မြန်မာညီညွတ်ရေးလုပ်ငန်းစဉ်တွေမှာပါဝင်ပတ်သက်ခဲ့ပြီးမဲ့လေ NCA တနင်္ဂနွေအဖြစ်ခက်ရက်စေးတဘောတူစာချုပ်မှာတော့လက်မှတ်မထိုးထားပါဘူး။2021ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာတော့အာဏာသိမ်းစစ်ကောင်စီကိုပြင်းပြင်းထန်ထန်ဝေဖန်ဆန့်ကျင်တဲ့အဓိကတိုင်းသားအဖွဲ့အစည်းတစ်ခုဖြစ်လာပါရတယ်။ညီညွတ်စွာဆန္ဒပြမှုတွေကနေပြီးတော့လက်နက်ကင်လှရှားမှုတွေစီပြောင်းလာတဲ့ PDF ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့အစည်းတွေကိုအကူအညီပေးနေတဲ့တိုင်းသားလက်နက်ကင်အဖွဲ့ဖြစ်တဲ့ KIU ကိုအများကသိရှိထားပါရတယ်။မြန်မာစစ်တပ်ကတော့ KIA ရဲ့ဖွဲ့စည်းဟာ PDF တွေကိုစစ်တမ်းပြီးတာလက်နက်ကူညီတာတွေလုပ်တယ်ဆိုပြီးတော့မကြာမကြာဆွဆွဲပြောဆိုလို့ရှိပါတယ်ခင
်ဗျာ။ UAE American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5.32 kHz 938ည5.32 kHz 930ည5.58kHz 585တို့ဖြင့်စနစ်တင်းတွေမှာလိုင်းလက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင်။ VOA American တန်ကနေနိုင်ငံတကာနဲ့ဒေတာရင်းတင်နေဆက်ပြီးတော့ပြောပြပေးပါမယ်။ဆူဒန်နိုင်ငံမှာစစ်သားတွေကဝင်ကြီးအဖွဲ့ဝင်အများစုကိုဖမ်းဆီးပြီးတော့အတွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းလိုက်တာကြောင့်ပြည်သူအများပြားလမ်းတွေပေါ်ထွက်ဆန္ဒပြနေကြပြီးတော့တနက်တန်တွေကြားနေရသလိုဒဏ်ရာရရှိမှုတင်တွေလည်းထွက်ပေါ်နေပါတယ်။လက်ရှိအုပ်ချုပ်နေတဲ့အချုပ်အခြားအာဏာတည်နေရေးကောင်စီအကြီးအကဲဗိုလ်ချုပ်အက်ဒယ်ဖာတာအယ်ဘာရန်ကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးတော့ဒီကောင်စီနဲ့အစိုးရအဖွဲ့ကိုဖျက်သိမ်းလိုက်ပါတယ်။ဒီအာဏာသိမ်းမှုကိုထောက်ခံတဲ့ကြီးညာချက်ထုတ်ဖို့ညှင်းဆိုခဲ့တဲ့ဝန်ကြီးချုပ်ကိုဖမ်းသွားပြီးတော့ဘယ်လည်းမသိရတဲ့နေရာတစ်ခုကိုခေါ်သွားတယ်လို့ပြည်ထောင်စုဝန်ကြီးဌာနကကြီးညာပါတယ်။ပြည်ထောင်စုဝန်ကြီးဌာနကတော့ဖြုတ်ချခံအစိုးရအဖွဲ့လက်အောက်မှာရှိနေသေးဖြစ်ပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်ကြဖို့ပြည်ထောင်စုကတိုက်တွန်းထားပါတယ်ရှင်။
တရုတ်နိုင်ငံကပြည်နယ်အတော်များများမှာတော့အသက်36နှစ်ခရီးကစပြီးတော့ကိုဗစ်ကာကွယ်ဆေးထိုးတော်မယ်လို့တောင်းရှိသူတွေကပြောပါတယ်။တရုတ်နိုင်ငံထဲမှာလူရေစုစုပေါင်းရဲ့86%ရာခိုင်နှုန်းကာကွယ်ဆေးအပြည့်အဝထိုးပြီးဖြစ်ပြီးတော့ယောဂကူးစက်မှုနဲ့ပတ်သက်လို့တရုတ်အာဏာပိုင်တွေဘက်ကလုံးဝသိမ်းမခံတဲ့မူနဲ့ယောဂထိန်းချုပ်ရေးကိုလုံဆောင်နေပါတယ်။ မန်ဂိုလီးယားဒေသအတွင်းမှာလည်းယောဂကူးစက်မှုတွေထပ်တွေ့ခဲ့လို့ဒါကိုထိန်းချုပ်နိုင်ဖို့ကြိုးစားနေကြပါတယ်။မန်ဂိုလီးယားဒေသအတွင်းမှာလည်းယောဂကူးစက်မှုတွေရှိလို့ဒေသခံတွေအိမ်ထဲမှာပဲနေကြဖို့အမိန့်ထုတ်ထားပါတယ်။တနင်္ဂနွေအတိုင်းတာနဲ့ဆိုရင်တော့ပြီးခဲ့တဲ့24လနှစ်အတွင်းမှာယောဂကူးစက်မှုက36%ရှိခဲ့တာပါ။တရုတ်နိုင်ငံမှာဆီနိုဖမ်နဲ့ဆီနိုဗက်ကာကွယ်ဆေးကိုအများဆုံးသု
ကမ္ဘာလူခွင့်ရေးကောင်ဝဲစောင့်ရှောက်ရေးဆောင်ရွက်တဲ့နိုင်ငံတကာလုံခြုံရေးချမ်းသာကွင်အဖွဲ့
ထိုင်းမြန်မာနယ်စပ်ကအငင်းပွားစရာဖြစ်နေတဲ့ရေလွှဲဆဲစီမံကိန်းတစ်ခုကိုတရုတ်နိုင်ငံကကုမ္ပဏီကြီးတစ်ခုနဲ့ထိုင်းဆူအပိုင်းကလုဆောင်မှုပြင်ဆင်နေပါတယ်။ဒါဟာတရုတ်နိုင်ငံရဲ့ရန်ဝန်းနဲ့ကမ္ဘာလမ်းစီမံကိန်းအတွက်နေရာတစ်တစ်ခုဖြစ်လာနိုင်ပါတယ်။ထိုင်းခေါ်မိုးကြီးမြန်မာခေါ်တောင်းအင်းမြစ်ပေါ်မှာရှိမဲ့ရေလွှဲဆဲစီမံကိန်းအတွက်အရေးကြီးတဲ့သဘောပေါင
Nasronya dari nego, mari tanah jono kutanya uru kat tim jabi kejar apa kena? Di Amerika antara di sini lah ni nyawa insisi nego, selalu tolong pini bale. Aku sebiro tim pe puja dego, setai tim jabi dalam mau, pernah uzon do ASEAN dari nene sabam eh. Nampian auto ba nasecawan ni masa di me ASEAN tetisu wedepu, ni mana ngaji tanah ga nyajai muzuk dia aku pecah tarilu, sekong si gapio bale. Aku lo pecah tarbi me teme metepu masong pia dibulu, sekong si piogan ya. Pujuk zaman tengah beliau baru. Sekarang si ichi kesa, nengah ini mampat tertuju pecah melu. Asyik angga beliau bi, nengah ini tanaga nyunjuk dia ku pecah rane betulu. Yang orang lari dengan guru, kuamnya juga beliau beliau bawa mekanya.
Autobahn sejagun ini sesuatu jempa me, tunggu sesi jemiau ASEAN tiga suni berdua. Sekarang si ichi ke pujuk muzi melayang lagi mampai be. Nengah ini mampat tertuju pecah melu. Asyik angga sompi tajam. Nengah ini tanaga nyunjai muzuk dia ku pecah rane melu. Sekarang siapa yang penjaya tangan, bujuk semua orang digini pelajari barai.
Jenlu tuan ni dia dah jenlu pelajar agar, yang jaya uji tanah, yang jaya muzik dia mau pelajar tawar. Jenlu ni dia lo, tetapi mesti yari wau. Jom leh mesti yari wau. Jenlu ni dah kuna dulu, tetapi mesti yari wau.
Bujuk semua orang, yang jaya muzik lo dah pelbi, bedu bawa surah, nama ramah pelbi wau. Tetapi nengah nengah dari ni mah, nengah jaya tanah, mieran tuan ucang ilu pelajar barai. Tapi macam jangan muzik lo biar hari itu, ASEAN ini atau nak jangan muzik u ye jom ni apa ni lo leh cuka tu jawab le. Kemana yang ini betul nak pilih ye tu, ASEAN kau nak ni jadi boleh tu jare, cek ngaji account apa ubi kuat esobi, ASEAN cedih siwe lego, bujuk muzik melayu lagi, tak kau mampu, ASEAN kau sombong ke lawa. Atau balas tengah ya, ASEAN yang jangan wujud siwe mah, bujuk muzik melayu lagi, payi mempayi, bungt boleh ni jadi melayu kerja tu. เอาตัวภาษาชาวเยอรมันเลี้ยงชาวอุกราก้ามาพิบูสมเชลัยจังที่จะทุบยังไงล่ะวะเป็นยังไงเรื่องการเกษตรจะมีเป็นยังไงเรื่องการเกษตรจะมีสุราทุบผมพิบูไม่เลสีเลี้ยงชาวอุกราก้าดาวน์ยูทาร์เอบรูไนมาเลเซียอินโดนีเซียสิงคโปร์สหรัฐในงานอีกแบบก็อาเซียนเนี่ยคงได้ก็ยาพิลูมุชนัยบุลูทุบผมพิบูจะเกิดจากอะไรในงานอีกเนี่ยเบกามฮูเดกูสเลตูโอเบตยาคุณพิบูไม่สุราอาเซียนส่งเชื่อชาอาเซียนเดียบรินเนี่ยไม่กันยูบุลูบุจูสมินทงอับเดียวบาร์เอ
ที่ก็รอนั่งงานกองลงในโลกเอเชียนั่งงานกองลงพยายามมาเวชเด็ดแต่เอาจริงๆสนามชีวิตเนี่ยสังเวยแล้วนะเช่นเดียวกันแต่ในประเทศบิโรนั่นรู้เนี่ยกู้บูทันดูยีดูเพ่ทาร์เออาเซียนนั่งงานลงลำบากนั่งงานช่วยกันบันบุจังทันดูยีดูทาร์เอซีเวกูบ่ายเอาใจเอากระกับกูบิโรนี่มานั่งงานเย่ที่ช่วยจะอาณาวุสองการจะจัดแต่จำเป็นรู้เนี่ยตั้งผมตั้งผมไม่ได้ยาว
สิ่งที่จีเกอโกมาพิเศษในงานยังวิ่งชนะการยืนจุดเดียวกับพิจาระนั่งยืนเนี่ยเกินละสุรามีกุ้งทมุรีและชิบาร์เอ Nyama maha biwane muwara li la ye pwe ISBA nyan chayin mu uang du nyan garo tu amyeng wo kulo piyo baare.
So, jenaru nanya maa yin takha pike wu le, na thao chao maa ro nga ki ASTIAN okata leja yuwa me kisa pe. So, eri chay maa maha biya asema pi uwa ya nanya na gaga le wuhi bhani le kisa le wale siro. Ero nyama kurai nga turu kurai tatre nao gu nao so pi le piya kata ro le jo pi lai de suwe ha biwa ya. So, เอรอว่าတော့ပြောမယ်ဆိုရင်
ASEAN American take the issue where the Japan, Tong Korea, and Gonzo in a sooner ASEAN plus three sooner very le Pawe Mare. Taja ASEAN Line, second see Chicago, paper cut the look on the Ninga Tonda Bare. ASEAN Sayam Nama, two Kuzle, Brunan and Yai Wunji, everyone you subvet Manang and Kizingo, second see Baga Lemakan de Bau, second see got Pansijare, Don San Sujine, Tweekwinabu, 2 year down so Jago, Malay Lona and Bulu, second see Baga Topian Havare.
ဒါပေမဲ့မြန်မာနိုင်ငံအနေနဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုတက်နိုင်ရပူးပေါင်းဆောင်ရွက်ပါမယ်လို့လည်းထပ်မံကတိပြုထားပါတယ်ခင်ဗျာ။ကောင်မြတ်သူတင်ပြပေးခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့ကရယာပြည်နယ်တွင်ကတိုက်ပွဲနောက်ဆုံးအခြေအနေတွေကိုလည်းပြောပြပေးပါအောင်မယ်။ကရယာပြည်နယ်မျိုးပဲဒီကမှာကရယာပြည်နယ်မိုးပြင်းမျိုးပေါ်မှာမနေ့ကအောက်တိုဘာ၂၄ရက်နေ့မှာလက်နက်ကြီးကြီး ကျွန်တော်တို့ကတော့ဒီနေ့ကိုစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာလို့မြို့ပြမြို့ပြကနေကပြောပါတယ်အခုလိုတိုက်ခိုက်နေတဲ့အတွက်တမျိုးလုံးနှီးပါအိုအိမ်ပြထွက်ပြေးနေရတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပေးပါမယ်ခင်ဗျာ
ကယားပြည်နယ်မိုးပြဲမြို့စီကားတရက်ကွက်ကိုမနေ့အောက်တိုဘာလ24ရက်တနင်္ဂနွေနေ့ကလက်နက်ကြီးကြီးတွေကြာရောက်ခဲ့တဲ့အတွက်အသက်40လေးနှစ်အရွယ်အမျိုးသမီးတဦးသေဆုံးခဲ့ရပါတယ်။ဒါအပြင်အသက်9နှစ်နဲ့13နှစ်အရွယ်ကလေးငယ်နှစ်ဦးအပါအဝင်ပြည်သူ5ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မိုးပြဲမြို့ကတဦးကပြောပါတယ်။
မိုးပြဲမြို့ရဲ့အပြင်ဘက်မှာစီရင်တဲ့ခုကိုဒေသခံကာကွယ်ရေးအဖွဲ့တွေကဝိုင်းဝန်းပြီးတော့ကြားဖြတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာမိုးပြဲမြို့နဲ့နှစ်မိုင်လောက်ဝေးတဲ့ခမရ၄နှစ်နှစ်တိုင်ရင်ကမိုးပြဲမြို့ရဲ့လူနေရပ်ွက်တွေပေါ်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်ခတ်တာဖြစ်လို့တဦးသေဆုံးခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်။
ဒီကိုလေးပြပါမယ်စက်တောင်ပြပါမယ်အဲ့လိုမျိုးရှိရတယ်။လက်နက်ကြီးကြီးတွေကြာရောက်ခဲ့လို့လူထိခိုက်သေဆုံးရတယ်လို့နေအိမ်တချို့လည်းပျက်စီးခဲ့ရပါတယ်။ဒီအခြေအနေကြောင့်မိုးပြဲတမျိုးလုံးကြီးပါအိုးရင်ဆုံခွာပြီးဘေးလွတ်ရာကိုတင်းရှောင်နေကြရတယ်လို့ကိုတိုင်တင်းရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေကအခုလိုပြောပြပါတယ်။
မိုးပြရအမြင့်လုံးကြီးပါချောင်းနေကြတာပေါ့ဒီမိစရာပါကရေးဖောက်ပုံတွေမှာပေါ့နော်ချက်ချောင်းတွေရှိမယ်ပေါ့တာပုံကြီးချောင်းတွေမှာရှိမယ်နောက်ချွာလက်ွက်မှာလက်သွင်းပြင်မှာတဲသူထားလာလဲလုံခဲတဲ့လကလေးအပြင်ဆင်ထားတာရှိတာအဲ့ဒါမင်းညပြောခနဲ့ချီတော့လူတွေမှာရောက်ကုန်ကြတာပေါ့နော်တော်တော်လေးကိုချောင်းနေကြတာပေါ့နော်မင်းညရှိတော့ပြည့်ရဲရန်ကံပြိဆိုင်မှုဝါဒီဒီနေအိမ်နဲ့တော်တော်ရှိတယ်နောက်
ရက်နေ့မနက်အစောပိုင်းတုန်းကလွိုက်ကော်မြို့ဖဲခုံမြို့ကိုတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုးပြဲပြည်သူ့ကာကွယ်ရေးတပ် MBPDF နဲ့ကရင်နီမျိုးသားကာကွယ်ရေးတပ် KNDF တရင်သုံးလို့ပူးပေါင်းပြီးတော့မိုးပြဲမြို့နာမှာဂျားဖြတ်ပစ်ခတ်တိုက်ခိုက်ခဲ့ကြပါတယ်စစ်တပ်ကားတွေကိုပစ်ခတ်တိုက်ခိုက်ခဲ့ကြောင်း MBPDF ကတာဝန်ရှိသူတဦးက VOA ကိုပြောပြပါတယ်
ဖဲခုံ PDA ကိုတိုက်မယ်ဆိုတဲ့အနေအထားမျိုးနဲ့သူကရှိတက်လာတော့ကျွန်တော်ဒီမိုးပြဲ PDA ကနေကြားချတိုက်တာပေါ့နော်တော်တော်များနိုင်တယ်ဒီခါတန်ရရပဲလို့ပေါ့ဒါနောက်နှစ်စီးပေါ့အရှိကစည်းကဒီကူးနဲ့တော့မကြည့်လိုက်ဘူးမကြည့်လိုက်ဆိုပြည်သူကားဖြစ်မှာဆိုလို့
စစ်ကားနှစ်စီးကိုအနီးကပ်ပစ်ခတ်တိုက်ခတ်ရမှာတော့စစ်သားတချို့သေးဆုံးပြီးထိခိုက်ဒဏ်ရာရသူတွေရှိတယ်လို့လည်းသူကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့ VOA ဘက်ကအတည်ပြုလို့မရသေးတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်လာမရှိသေးပါဘူး။ကြရပြည်နယ်တွေကမြို့နယ်တော်တော်များများမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ပွဲကမကြာခဏဖြစ်နေတာပါ။ဒါပေမဲ့မိုးပြဲ Tigane Maro Lenang Dickadani Jayare Ludiza can Uga Viego Pioare. Tibuetilai sick on see Baga Lena Ji Tomiro Lune A Nebago Picadamu Lodaja so in Lule Druga Piovare. Kayapi Nerega Dimoso Mune Maneblo Yakwatemale Dine Tibwe Mashivene Sitabaga Lena Ji ne Picalu Ne ain't the Lompia Sibiro Mabagwe Lena Ji Jacarelu Dimoso Pidukawe Dagatopian Tavare. ကြရပီနယ်တစ်ခုလုံးမှာတော့စစ်ကောင်စီတပ်တွေဘက်ကအင်အားတိုးချဲ့ပြီးတော့လှုပ်ရှားနေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိကြရပီနယ်ထဲမှာတော့လွိုက်ကော်မိုးပြဲဒီမော့ဆိုဖရူဆိုဘောလခဲစားတဲ့မြို့နယ်တွေမှာတိုက်ပွဲတွေရှိနေတာကြောင့်တောင်းတဲ့ခြေတဲ့ဒေသခံတွေဟာအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှင်။မဆုမုံပြောပြပေးကြတာပါခင်ဗျာ။အခုဆက်ပြီးတ
ခက်ခဲနေပေမဲ့ငွေစင်းအကောင့်အသစ်ဖွင့်ထားသူတွေကတော့အလွယ်တကူငွေသားထုတ်ယူနိုင်ကြပါတယ်။ငွေစင်းအကောင့်အဟောင်းသာရှိသူတွေကတော့ငွေထုတ်ရခက်ခဲနေကြတဲ့အခြေအနေတွေအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုကြီးညာကပြောပြပေးပါမယ်ခင်ဗျာ
။မြန်မာနိုင်ငံမှာဆစ်အာနာသိမ်းပြီးနောက်ပိုင်းဗဟိုဘဏ်ရဲ့ကန့်သတ်ချက်အသစ်တွေကြောင့်ဗန်စင်းရှိသူတွေငွေသားထုတ်ယူနိုင်ဖို့အခက်အခဲတွေဖြစ်နေကြပါတယ်။ကိုငွေစင်းတွေကငွေကိုထုတ်ယူနိုင်ဖို့အတွက်တချို့ကငွေသားလဲပေးသူတွေကိုလိုချင်တဲ့ငွေပမာဏရဲ့600ခန့်လုံးလောက်အထိဝန်ဆောင်ကပေးပြီးထုတ်ယူနေရတာပါ။ဘဏ်တွေမှာကိုယ်တိုင်သွားထုတ်မယ်ဆိုရင်လည်းအလွယ်တကူထုတ်လို့မရကြသေးပါဘူး။ရခိုင်ပြည်နယ်ကကံဘောဇာဘဏ်တွေမှာဆိုရင်တနေ့ကိုလူ15ယောက်ကိုသာငွေသားထုတ်ပေးနေပြီးတပတ်ကိုငွေသားအများဆုံး3သိန်းအထိသာထုတ်ပေးနေတာပါ။ငွေထုတ်ယူနိုင်ဖို့အတွက်ကြိုတင်တန်းစီတိုကင်ယူရတာမှလည်းတချို့ဆိုရင်တိုကင်ရဖို့ကိုတစ်လလောက်ဆောင်းရတဲ့အထိဖြစ်နေပါတယ်။ဒါကြောင့်လဲအများစုကအပြင်ကငွေထုတ်ယူနိုင်တဲ့နေရာတွေမှာအခကျင်းငွေပေးပြီးထုတ်ယူနေကြပါတယ်။ဘဏ်မှာငွေထုတ်ရတာအဆင်မပြေလို့ငွေထုတ်နိုင်တဲ့နေရာတွေမှာငွေတသိန်းအတွက်အဖိုးအခ1000လောက်အထိပေးပြီးထုတ်ယူနေရတယ်လို့စစ်တွေမြို့နယ်ကကိုခန့်ရိုးလှက VOA ကိုပြောပါတယ်
။ကျွန်တော်တို့ကတကယ်အရေးကြီးလာတဲ့အရှင်ပေါ်ကိုရေးကိုတာတွေဒီမကျင်းရင်မမာရေးကိစ္စတွေဆိုရင်ဘဏ်ကမရရင်အပြင်မှာပဲစောထုတ်ရတယ်အဲ့ဒီအပြင်မှာလေကေပင်းနဲ့ထုတ်လို့ရတဲ့ဟာလေရှိတယ်ဒါပေမဲ့သူတို့ကတရားမဝင်ဈေးကွက်လို့ပြောချင်တယ်။ဘာဖြစ်ဆိုတော့ကျွန်တော်တို့စီကပတ်စံ3000ရဖို့အတွက်သူတို့စီကျွန်တော်တို့8000 8000ဆရာခိုင်နှုန်းဆိုရင်1000ထိပေးရတာလည်းရှိတယ်
။ညဦးမျိုးနယ်ကကိုတိုးမြက်ကလည်းဘန်တွေမှာငွေထုတ်မယ်ဆိုရင်တပတ်ကိုငွေ3သိန်းထုတ်ရဖို့အတွက်တစ်လလောက်ဆောင်းရတာကြောင့်အပြင်မှာငွေအဆမတန်ပေးထုတ်နေရတဲ့အတွက်ဝင်ငွေထိခိုက်နေရပါတယ
်။ငါပါထုတ်မယ်ဆိုရင်လည်းဟိုသူကြံကြတာရှိရကိုရဲ့ဟောပါလို့ဆိုရင်ကအပူအငွေကတိတ်မထုတ်ပေဘူးထုတ်မပေဘူးဆိုရင်ကျွန်တော်တူတီနယ်ဘက်ပဲယူရတယ်။အဲတူတီနယ်ဘက်ယူမယ်ဆိုကျွန်တော်ကစစ်စင်ကအခုပဲလုံနေရဆိုရင်ဟိုဆောင်းတူတီကဆောင်းရမှာကနောက်ထပ်တစ်ပတ်လောက်ဆောင်းရမှာ
။လက်ရှိရခိုင်ပြည်နယ်မှာ ATM တွေပိတ်ထားသလိုတပတ်ကိုကျပ်ငွေ3သိန်းအထိလောက်ကိုသာတိုကင်စနစ်နဲ့ထုတ်ပေးနေတာဖြစ်ပြီးတော့တပတ်ကိုလူ85ယောက်ပဲထုတ်ပေးနေတာပါ။စစ်တွေမြို့နယ်မှာဆိုရင်တော့ကံဘောဇဗန်မှာငွေအပ်ထားသူတွေအနေနဲ့ငွေထုတ်မရတဲ့အကြောင်းနဲ့ပတ်သက်ပြီးမင်းညံ့တာတွေကိုပြန်မဖြေချတဲ့အပြင်ဘဏ်ဝင်နှန်းတွေရဲ့ဆက်ဆံရေးအဆင်မပြေတာတွေနဲ့တခါတလေဘဏ်ဝင်နှန်းတွေရဲ့အော်ဟစ်တာတွေအထိပါကြုံတွေ့နေရတယ်လို့ငွေထုတ်ယူသူတွေကပြောပါတယ်။စစ်အာဏာသိမ်းပြီးနောက်ပိုင်းဗဟိုဘဏ်ကဘဏ်တွေအပေါ်ကန့်သတ်ချက်တွေချမှတ်ခဲ့တဲ့အတွက်ငွေထုတ်ရခက်တဲ့ပြဿနာတွေစပေါ်လာခဲ့တာပါ။ငွေထုတ်ရအဆင်ပြေစေဖို့အတွက်ငွေစင်းအကောင့်အသစ်တွေဖွင့်ကြပါလို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကသတင်းစာရှင်းလင်းပွဲတစ်ခုမှာပြောပြီးတော့အကောင့်အသစ်တွေဖွင့်ကြဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံမှာလူအများသုံးကြတဲ့ကမ္ဘောဇာဘဏ်ရဲ့ website မှာတော့လွယ်ကူစွာငွေသားထုတ်ယူနိုင်သည့်ငွေစင်းအကောင့်အသစ်ဆိုပြီးဘဏ်စင်းအသစ်၅မျိုးကိုကြီးညာထားပါတယ်။ဘဏ်စင်းအကောင့်အသစ်တွေကိုလူတိုင်းဖွင့်နိုင်ပြီးအမျိုးအစားလိုက်ကျပ်1000ကနေကျပ်10000အထိစတင်ထည့်ဝင်ငွေတွေကိုတတ်မှတ်ထားပါတယ်။စီးပွားရေးလုပ်ငန်းလုပ်နေကြသူတော်တော်များများကတော့ငွေအသွင်းထုတ်လွယ်ကူအောင်နဲ့ငွေသားပမာဏအကန့်အသတ်မရှိထုတ်ယူနိုင်အောင်ဘဏ်စင်းအသစ်တွေဖွင့်ပြီးဆောင်ရွက်နေကြပါတယ်။ဝါခင်မှာရောင်းဝယ်ရေးကုမ္ပဏီဥက္ကဋ္ဌဒေါက်တာစိုးထွန်းကဘဏ်စင်းအကောင့်အသစ်ကနေငွေထုတ်နိုင်ပေမဲ့ကန့်သတ်ချက်တွေရှိနေသေးတာကိုအခုလိုရှင်းပြပါဗျာ။
ก็ห้องส่วนวิทยาทุลุ่มอย่างก็ติดกับวิทยาเทวิทยาเป็นทุลุ่มอย่างแม่ก็ห้องส่วนยังว่าเทอะไรหาดูตัวว่าวิทยาทุลุ่มอย่างวิทยาก็ขันส่วนนี้ไปพิจารณาดูนะก็ติดกับวิทยาเทวิทยาเป็นทุลุ่มก็เดี๋ยวเดี๋ยววิทยาเทอะไรก็ห้องเลยก็ติดกับเจ้าลุ่มอย่างด้วยเทลุ่มอย่างยังงูนั่งสวยลงงั้นใช่ไหมเต้ไว้จีอีเอกาเลยสวยใจน้องเทมบูด้วยสบี กูจะกูแต่ทำไมกูยังไงน้องพี่ช่วยดีกูแบนวินเนี่ยใช้สบีปีดูเรื่องสิได้ยังช้าบุซีซันเลยบีรอเอลูยังช้าเลยค่ะยังอ่ะพูดหน้าเลยแบนกางเงาเวรีเนี่ยเวียยูโรไม่ยานไหนไหมกางเดี๋ยวพูดบีมาเวียดานเนี่ยเวียยูโรยามเอลูตีไปท่าบาร์เลยที่เจ้ากูยังงูได้ช่วยลงงานใช่ไหมเต้โอเคท่าอุ้มยูมีเย่ลุงพูดกูเนี่ยสามยันนามาพบยาท่าบาร์เลยทำยัง
คนยังจำเปียบเปียบไปแก่ละบ้างเนี่ยฟิวเมริกันทางการเนี่ยเดินหลานหนีหน้าบ้านสิสิ่งนี้ก็สั่งเลยทุลุ่มปีนี่ละวะยามานี่งานเสียงจะเดินลอยกูเต็มที่อภิมารอคุดขาท่านงานเป็นการเดินไปกูเลยเปียบเปียบไปว่าอุ้มท่านงานงานยี่ห้อหนอนน้าป้าฮะที่อาตมาดีกูทำไมยูจ้าหัวใจเรื่องปงจำยุ่มหัวเฟ้ซึ่งส่วนลุ่มกุญยาการเนี่ยจะเสียปอบปอบบ้านเนี่ยลุ่มยานน่าเล่นในเนี่ยสกายเนี่ยหอบย้อนนี่ละอัตโตลีลูจีบยานนี่วะเนี่ย
ตัวใหญ่ได้ยังทุเรียนมุกซีซิงก์ชิชุตุนัตังกวยจอชินเนบีเว็บแอนตุรีเลชิจาบาร์เลยที่จังไรจัดเรียงโอเชียงบีร์กูอันยัตุกับเปียบเปียบไม่คะเนี่ยห้องนี้ก็เหมือนห้องความสัมพันธ์ทายน์ปูดาบาร์ตังอาร์บาร์ติดเดพรามมหาไปวันวาราวันนี้ฮะเดลิฟงก์กูต้องจ้องเข้าทรัมป์บอดเดนไมโครฟงก์กูพูดทับีตีเอสจียูคันเลียกันนี่พอยังฮันบาร์เนจูต้องจ้างยารายนี่อาร์มาสุนิจดีกูเฟซบุ๊กอันนี้ได้ยังทุเรียนมุกพิเศษนี่นะเปียบาร์เลย ท้ายลูกเพื่อนสิเนี่ยบูดาบาดาวูที่มอเตอร์อะไรเนี่ยสัสบีพ่อบ่าวบ้านเนี่ยลูกมีอาหน้าเลี้ยงยังนับบ้าก็หัวใจนี่ละบ้าบ้าได้ยี่มาเป็นสกายสัตว์ทูบีนิสเนี่ยบัวเรื่องบ้าได้ยี่อะไรนั่นเองนั่นยังจานี่ละบ้าปีเกอร์เบอร์ดรีนอินเทอร์เน็ตบอกว่าที่ยังนับบ้าเนี่ยเดี๋ยวสุนิมุกูดูใจยามุมยันตะเก็บีตัวใหญ่ต้องจานี่ใจเอ็ดทูเรนิสเซมูริกานี่มันเนี่ยเป็นดรีนดูเต็งเนี่ยที่ชิชูดูยับยากันไป ถ้าเป็นเมลูบูดาบาดาเนี่ยเป็นตัวบีย่ำไปวันอ่ะตุยเอสิบวันหกคู่ก็ว่าธรรมะของพระเจ้าไม่เอาแต่ว่ารูปแบบอ่ะมันเอามาผู้ใดเดียร์เราเลยก็คิดเอาไม่จับเอาจริงจังนี่เด็กก็ได้คิดเอาจริงนี่ละปะคุณลูกสิ่งนี้จริงจังเลยเนี่ยเชื่อโยนี่เลยเนี่ยบูดาบาดามาเตรียมป้อนให้มาบูแต่ช่วงแต่จีเรตุเรตัวเป็นเส้นพิมพ์มาบ้างไม่กงทุกชิ้นนะก็บูดาบาดาฮาลูจีเรตัวเป็นลาสุราบ้าเว้ตุรุเตสงกุญยามาบ้างลุงเอริสิโกบาดาเอี่ย
ျိုးဥစဉ်မလိုချင်ပါဘူး
။ထိုင်းနိုင်ငံရဲ့ကိုဗစ်ကူးစက်မှုအမြင့်ဆုံးကာလတွေဖြစ်တဲ့ညမထွက်ရအမိတ်ထုတ်ပြန်လာတဲ့လတွေအတွင်းရဟန်းနှပါရဲ့ဓာတ်ရိုက်ထုတ်လွှင့်မှုစတင်ခဲ့တာဖြစ်ပြီးလူတွေအိပ်ရာမဝင်ခင်စိတ်သက်သာရစေခဲ့တာလည်းဖြစ်ပါတယ်။အဖော်ရဟန်းနှပါဖြစ်တဲ့ဖရမဟာဆွန်ပွန်တလပူတူကလည်း Facebook follower 1.4 million လောက်ရှိပါတယ်။ဆွန်ပွန်ကတရားဓမ္မနဲ့ခေတ်ပေါ်နည်းပညာတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ်။
แต่ว่ารูปแบบเนี่ยมันก็คงเหมือนรายการนะทําไงให้คนดู
ว่าพอมีเจ้าเนี่ยဝင်ทัวร์ยินอยู่เนเน่ไปลาจ๋าတွေ့ရပါလိမ့်မယ်အထူးသဖြင့်ကိုဗစ်ကြောင့်ဘဝနေထိုင်မှုတွေကြောင်းလဲသွားတာမျိုးဦးစင်းတို့ online ကိုအသုံးပြုကြပါလိမ့်မယ်လူတွေရောရဟန်းတွေရောဖုန်းသုံးကြပါတယ်ဒါကြောင့်မလို့တရားတော်တွေကိုလည်းဖုန်းနဲ့လည်းဟောကြားသင့်ပါတယ
်ရဟန်းပိုင်ဝင်တဲ့ဆွန်ပွန်တို့ဟာထိုင်းလူငယ်ပိုင်းမှာခေတ်စားပြီးမဲ့လဲဗုဒ္ဓဘာသာဝင်ရှေးယူဆွဲတွေကတော့သူတို့ကိုပြစ်တင်ဝေဖန်ကြပါတယ်ထိုင်းနိုင်ငံမှာဗုဒ္ဓဘာသာအရရဟန်းတော်တွေဟာစကားနှဲပြီးတော့တည်တည်ငြိမ်ငြိမ်နဲ့မျက်လွှာချပြီးတရားဟောကြားတာမျိုးပါပြီးကြရလားတွေကတော့အဲ့ဒီရဟန်းတပါးကိုထိုင်းလွတ်တော်ရဲ့ဘာသာရေးဆိုင်ရာကော်မတီတစ်ခုကနေဆင့်ခေါ်ပြီးသူတို့ရဲ့အွန်လိုင်းဟောပြောချက်တွေကိုစစ်ဆေးကြားနာပါတယ်ဘာသာရေးနဲ့မလျော်မကန်ဖြစ်စေမဲ့ရဲရွှင်ပဲလုပ်တာတွေကိုရှော့ပေါ့ဖို့ထိုင်းလွတ်တော်ကသတိပေးခဲ့တာပါ Facebook follower တူဖြစ်တဲ့ Honor B Tammy ဆန်ကတော့ဒီတန်ခါနှစ်ပါးရဲ့ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ Facebook Live အစီအစဉ်ပေါ်အကောင်းမြင်ပါတယ
် You know like I would say that watching their live is I would say
ပြောချင်တာကသူတို့ရဲ့တိုက်ရိုက်ထုတ်လွှင့်မှုအစီအစဉ်ကိုကြည့်ရတာနည်းနည်းတော့အပြုသဘောခံစားရပါတယ်အနည်းဆုံးတော့အခုလိုကပ်ဘေးကာလမှာကျမတို့လိုအပ်နေတဲ့အရာပဲလीမိသူဝါစိတ်ဖြစ်စည်းမှုတွေနဲ့နေထိုင်နေစားပြီးဒီနေ့တာဘဝအမောနည်းနည်းကြည့်တာပေါ့
ယဟန်ပိုင်ဝင်ရဲ့အသက်30နှစ်အရွယ်ပြီးသက်သူကလည်းအခုလိုအွန်လိုင်းကခေတ်ပေါ်နည်းပညာသုံးပြီးတရားဟောကြားမယ်ဆိုရင်ယဟန်တော်တွေအနေနဲ့တရားနာပိသက်တွေရဲ့ဓာတ်ရိုက်မေးမြန်းမှုတွေမှတ်ချက်တွေကိုလည်းဖတ်ရှုနိုင်တာမို့တကူတည်းကပဲတရားဓမ္မဟောကြားရတာမျိုးနဲ့ကွဲပြားတယ်လို့ဆိုပါရခင်ဗျာ
ကိုအမြတ်သူပြောပြပေးခဲ့တာပါခင်ဗျာ တော်ရကျွန်တော်နားဆင်နေကြရတာကတော့ view မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။မကြခင်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးသွားပါမယ်ခင
်ဗျာ။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာVOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာကြိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။တော်ရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။ဒီအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆက်မြန်လာပြင် Facebook နဲ့ YouTube ဆက်မြန်လာတို့ကနေလည်းကြိုက်ရိုက်နားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။ခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ပြပေးသွားတော့မှာမို့ပထမအဦးဆုံးတော့သတင်းတောက်မှတ်စုအစီအစဉ်နဲ့စပါမယ်။စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအာဆီယံထိပ်သီးညီလာခံမဖြစ်ဖို့အာဆီယံကဆုံးဖြတ်ခဲ့တဲ့အပေါ်စစ်ကောင်စီခေါင်းဆောင်ကဘယ်လိုတုံ့ပြန်ထားပါသလဲ။ဒါ့အပြင်အခုနှစ်သတင်းကြော်ကာလမှာဆီယနာတင်ပြီးနောက်ဖမ်းဆီးထားတဲ့တက်ကြွလှုပ်ရှားသူနဲ့သတင်းသမားတချို့ကိုလူငယ်ချမ်းသာတွင်ပေးခဲ့ပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်လို့ဒီသတင်းပိုင်းရဲ့သတင်းတောက်မှတ်စုအစီအစဉ်ကနေမက်ခင်ဖြူထွေးကတင်ပြပေးထားပါတယ်ခင်ဗျာ။
ဘာဘင်းရီအထိသုံးရက်တိုင်ကျင်းပမဲ့အာဆီယံထိပ်သီးညီလာခံမှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့ဆုံးဖြတ်ခဲ့တာပါမြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဘရူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံသားရေးဝန်ကြီးအဝမ်ယူဆပ်ကမြန်မာနိုင်ငံကိုတွားရောက်နိုင်ဖို့နဲ့ဖမ်းဆီးခံထားရတဲ့ဒေါက်တာဆန်းစုတီနဲ့တွေ့ဆုံဝင်ရဖို့တောင်းဆိုထားပါတယ်အခုလိုအာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်တွေမှာနှိမ့်နိုင်လို့မရတာတွေရှိနေတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသတင်းကြွအထိမ့်မှန်မိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်
အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အဖြစ်မြန်မာနိုင်ငံလာရောက်ရေးကိစ္စမှာလည်းအဆိုပြုတောင်းဆိုချက်များအမျိုးမျိုးဖြစ်ပေါ်လာတဲ့အတွက်ကြောင့်ညှိနှိုင်းဆွေးနွေးမှုများပြုလုပ်နေရဆဲဖြစ်ပါတယ်နိုင်ငံတစ်ခုကအုပ်ချုပ်ရေးဥပဒေပြူရေးနဲ့တရားစီရင်ရေးကိုပိုင်းခြားခွဲဝေပြီးဆောင်ရွက်ပါတယ်လိုအပ်ချက်အရတိကျထုတ်ပြန်တဲ့အမိန့်နဲ့ဥပဒေများကအပပိုင်းခြားဆောင်ရွက်မှုအတိုင်းလိုကြတာဖြစ်ပါတယ်ကျွန်တော်တို့နိုင်ငံဟာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရဆောင်ရွက်နေတယ်ဆိုတာအကျဉ်းချထားပြီးဖြစ်ပါတယ်အာဆီယံကူတူရဲ့တောင်းဆိုမှုတွေမှာနှိမ့်နှိုင်းပြီးတော့မရနိုင်တာတွေရှိပါတယ်ဘယ်လိုပဲဖြစ်စီကျွန်တော်တို့နိုင်ငံအနေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့နဲ့ညီအကောင်းဆုံးဖြစ်အောင်ဆောင်ရွက်တော့မှာဖြစ်ပါတယ်အာဆီယံထိပ်သီးအစည်းအဝေးနဲ့အာဆီယံပေါင်းအစည်းအဝေးများကိုလည်းအာဆီယံရဲ့အခြေခံမူများနဲ့ညီဆက်လက်ဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ
်။နိုင်ငံပိုင်သတင်းမီဒီယာကတဆင့်ပြောကြားခဲ့တဲ့စစ်ကောင်စီခေါင်းဆောင်ရဲ့မိန့်ခွန်းထဲမှာသတင်းကျွအထိမ်းအမှတ်လူငင်းချမ်းသာခွင့်တွေပေးမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်စုဘူးဆန္ဒပြမှုတွေထဲမှာပါဝင်ပြီးအရေးယူခံရသူတွေကိုလူသားချင်းစာနာထောက်ထားမှုကိုအလေးထားတဲ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်419အရပြန်လွတ်ပေးလိုက်တယ်လို့အောက်တိုဘာလ17ရက်နေ့နေ့စွဲနဲ့ထုတ်ပြန်ထားပါတယ်။ဆရာနာသိမ်းပြီးတဲ့နောက်စနပြလို့ဖြစ်တန်ချခံထားရတဲ့အကျဉ်းသား1300ကျော်ကိုကန့်သတ်ချက်နဲ့လူငင်းချမ်းပါခွင့်ပြုလိုက်တယ်လို့အမှုရင်ဆိုင်နေရသူ4300ကျော်ကိုလည်းအမှုပိတ်သိမ်းပြီးလွှတ်ပေးမယ်လို့ကြေညာထားပါတယ်။ပြန်လို့ပေးလိုက်သူတွေတဲ့တင်းတောက်တွေလည်းပါဝင်ပြီးဒီထဲမှာအလုတ်ကျန်းနဲ့ထောင်တန်းနှစ်နှစ်ချခံထားရတဲ့ဘိမ့်မြို့အခြေဆိုင် DPP တင်းတောက်ကိုအောင်ကျော်ကိုလည်းခံဝင်ကလေးနဲ့လွှတ်ပေးခဲ့ပါတယ်။သူကတော့မြန်မာနိုင်ငံရေးဖြစ်စဉ်ပြောင်းလဲမှုမှာပါဝင်သူအားလုံးကိုပြန်လို့ပေးဖို့လိုတယ်လို့ပြောပါတယ်။
အဲဒီပြည်ထမရရှိပါတယ်ကျွန်တော်ဒီမြန်မာပြည်သူတွေပါပြည်ထက်နေတဲ့ဆရာဟာဒီကိုဒါအားလုံးကမှန်တိုင်းပြပါပေါ့အဲ့တော့ဒီတင်းထမတွေကိုဖန်ကြည့်ရစီမှာကတော့ဒါကျွန်တော်တို့ဒီအားလုံးဒါတစ်ကဘာလုံးမှတစ်ကဘာလုံးကအောက်ကြီးနေသူတွေပေါ့လေဒီမှာပြမှာပါရရှိနေလဲဆိုတော့မသိအောင်လို့ဒါအဲ့လိုကိုဖန်ကြည့်ရလို့ပဲကျွန်တော်တော့မြင်တယ်အဲ့လက်ရှိချိန်မှာလည်းကျွန်တော်တို့ဒီသူတို့ပြန်လှုပ်ပြရတဲ့ပုံနဲ့အများစုကတော့အခြေထဲမှာတော့ဒီနိုင်ငံရေးဒီဖြစ်စင်မှာပေါ့လေကျောင်းသားမှုဖြစ်စင်မှာဖတ်တိခါရသူတွေအများစုတက်တည်တည်ရဲ့အဲသူတို့လည်းဆက်လက်ပြီးတော့လုံလောက်ဖို့လည်းလိုရပေါ့
ဆင်းနာတိန်းနာကိုစန့်ကျင်ဆန္ဒပြတဲ့ကိစ္စနဲ့ဖန်စီချိန်သိမ်းထောင်နဲ့ချမှတ်ခံရသူတွေကိုစစ်ကောင်စီကပြီးခဲ့တဲ့တနင်္လာနေ့မှာပြန်လွတ်ပေးခဲ့ပေမဲ့လို့တချို့ကတော့နိုင်ပိုင်းအတွင်းမှာပဲပြန်လဲဖန်စီတာကြုံရတာကြောင့်အများစုကပြစ်တင်ဝေဖန်နေကြပါတယ်။ဒါအပြင်ပြန်ပြီးဖန်စီခံရသူတွေရဲ့မိဘတွေကတော့ချက်တိုးပုံမှန်တွေနဲ့ရင်ဆိုင်ရတော့မဲ့သူတို့ရဲ့ကလေးတွေအတွက်ပို့ပြီးတော့စိုးရိမ်မိတယ်လို့ VOA ကပြောပါတယ်။
ငါတို့ကမလို့ပါနဲ့သူတို့တွေ6လဖြစ်နေပါပြီအမီတို့လည်းပြင်းမရနေဘူးလေ
ပြန်လာလေလာပြပြီးတော့ဖာလောက်ကြလာပြန်ဖမ်းလိုက်ပြီးအမိုးတွေခက်တက်တယ်ပြန်နိုင်နေမလို့များလေအတီးရောကအခိုင်ငယ်တစ်ခါတည်းအခိုင်လေအတီးရအမှုကြပြီးနောက်တော့အကုန်ပြန်ဖမ်းနေတာလေအတီးလိုပဲကြီးပါတယ်လားပူသွင်းနေကြတာပဲမင်းစိတ်မျိုးတွေကဖမ်းဆီးခံရသူအများစုကပုံမှန်တည်တွင်နေဆွဆွဲခံရဖို့များတယ်လို့သတင်းတွေထွက်ပေါ်နေတဲ့အကြောင်းလေဖမ်းဆီးခံရသူတူရဲ့အိမ်သားတယောက်ကပြောပါတယ်
မမေတွင်ကမမေကနေတည်းကသူ့နှစ်ခါပထမတစ်ခါလည်းအဲ့လိုပဲလုပ်မယ်ဆိုပြီးတန်းစီနေနေမှာပြန်ခေါ်သွားတယ်နောက်တစ်ခါကျတော့ထောင်ကူကအရှင်ကြီးကိုရောက်ပြီးတာမှာပြန်ခေါ်သွားတယ်ဆိုတော့ဟိုဒီဘက်ကတစ်ခါနေမောင်မိသားစုနေနေရတယ်ခံစားရတယ်ပေါ့အမိနေနေကြတော့ဗာကြီးအသိစိတ်ဆိုင်မှာပေါ့နော်ဟိုကိုအောင်နေနေတိုင်းနေနေအောင်ဟိုပုံမှန်လေးမျိုးရအောင်လေအလုပ်လုပ်ပြီးလုပ်ပြီးတော့ထုတ် တို့ရေလူမာပြီးတော့ထွက်လိုက်တာပါအမှန်ငယ်ထွက်မယ်တယ်မှာမပါဘူးဆိုပြီးတော့ဟိုအဲ့လိုမိသားစုနဲ့အောင်ပြုတ်ခွင့်ရပါတယ်လို့ပြန်ပေါ်သွား
ပြန်လဲလွတ်မြောက်လာသူတချို့ကတော့ဖမ်းဆီးခံထားရတဲ့ကာလမှာအကျန်းဖတ်နှိပ်စက်တာတွေခံခဲ့ရတယ်လို့ပြောဆိုထားပါတယ်အခုလိုဖမ်းဆီးထားတဲ့သူတွေကိုစစ်ကောင်စီဘက်ကခံဝင်ထိုးခိုင်းပြီးပြန်လွတ်ပေးရရှိနေပေမဲ့အာဆီယံပါဝင်နိုင်ငံကတိုင်ဝမ်ကတော့သူတို့အပေါ်ထားရှိတဲ့သဘောထားနဲ့ဖိအားတွေကိုပြောင်းလဲသွားမှာမဟုတ်ဘူးလို့နိုင်ငံကလူ့ခွင့်ရေးအဖွဲ့တွေကတုံ့ပြန်ပြောဆိုကြပါတယ်ကုလသမဂ္ဂတူးယွင်းမှုချုပ်ယုံပြောခွင့်ရစက်စင်းဒီဂျာရစ်ကတော့ဖမ်းဆီးခံထားတဲ့ဒေါန်ဆန်းစုတီနဲ့သမရဦးဝင်းမြင့်အပါအဝင်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လွှတ်ပေးဖို့နဲ့အကြမ်းဖက်မှုတွေကိုရပ်တန့်ဖို့တောင်းဆိုထားပါတယ်စစ်ကောင်စီခေါင်းဆောင်ကိုအာဆီယံကထိပ်သီးအစည်းအဝေးမဖိတ်ဖို့ဆုံးဖြတ်ထားတယ်လို့လာမယ့်ဒီဇင်ဘာမှာကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ9နိုင်ငံ G7 အဖွဲ့နိုင်ငံသားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးအဆင့်အစည်းအဝေးတက်ရောက်ဖို့ကိုလည်းဖိတ်မှာမဟုတ်ဘူးလို့ UK ဆိုရကပြီးခဲ့တဲ့အင်္ဂါနေ့တုန်းကပဲပြောဆိုထားတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတောင်မှတ်စုစီစဉ်ကနေတင်ဆက်လိုက်ရပါတယ်ရှင
်မကင်ဖြူထွေးစူးစီးတင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးသွားပါမယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါဦးမယ်ရုရှားဟာအရှိတောင်အာရှနိုင်ငံများအသင်းအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးမှုတွေအစီအစဉ်တွေကနေတဆင့်အရှိတောင်အာရှဒေသမှာသူ့ရဲ့ဩဇာလွှမ်းမိုးမှုကိုချက်တွင်နိုင်ရေးကြိုးစားနေတယ်လို့တုံ့တက်သူတွေကပြောပါတယ်။ဒါပေမဲ့လည်းဒေသတွေမှာစီးရေးအရာဒါမှမဟုတ်လဲငွေကြေးအင်အားအရာပိုပြီးကြီးထွားလာမယ့်အနေအထားမရှိဘူးလို့လည်းတုံ့တက်သူတချို့ကရှုမြင်ကြပါတယ်။လူခန့်ရဲ့သတင်းဆောင်မကိုဒီသတင်းပါစီးပွားရေးအစီအစဉ်မှာမတ်တင်ကြီးထက်ကတင်ပြပေးထားပါတယ်ခင်ဗျာ။
ရှိတောင်အာရှဒေသတွင်ရုရှားရဲ့ဩဇာချက်ထွင်မှုကြိုးစားမှုတွေထဲမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်10နိုင်ငံနဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်ညွှန်းနှံမှုပူးပေါင်းဆောင်ရွက်ရေးဒီဂျစ်တယ်စီးပွားရေးနဲ့ရေရှည်တည်တဲ့နဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုအလေးထားပြီး၅နှစ်တာလမ်းပြမြေပုံကိုချက်မှတ်ထားတာလည်းပါဝင်ပါတယ်။တစ်ချိန်တည်းမှာပဲဆက်ထမအချိန်မြောက်အရှေ့ပိုင်းစီးပွားရေးဖိုရမ်ကိုလည်းပြီးခဲ့တဲ့လအတွင်းရုရှားနိုင်ငံဗလာဒီဗော့စတော့ခ်မှာကျင်းပခဲ့ပါတယ်။ရုရှားအပါအဝင်အာမေးနီးယား၊ဘယ်လာရုစ်၊ကာဇက်စတန်၊ကာဂျစ်စတန်တို့ရဲ့စီးပွားရေးဆိုင်ရာအဖွဲ့ဖြစ်တဲ့ Eurasian Economics Union နောက်ရုရှားနဲ့အာဆီယံကြားချိတ်ဆက်နိုင်ရေးဗီယက်နမ်ကပေါင်းကူအဖြစ်ဆောင်ရွက်ခဲ့တာပါ။အင်ဒိုပစိဖိတ်ဒေသတွင်တန်နမန်ရေးရာအပြောင်းလဲတွေကိုတုံ့ပြန်တဲ့အနေနဲ့ရုရှားအစိုးရကဒေသတွင်မှာနိုင်ငံရေးအရာပူးပေါင်းဆောင်ရွက်မှုတွေကိုထိန်းထားနိုင်ရေးကျူးစားလာနိုင်တယ်လို့သုံးသက်သူတွေကခန့်မှန်းကြပါတယ်။ငင်းချင်ရင်နဲ့ပူပေါင်းဆောင်ရွက်ရေးဆိုင်ရာကမ္ဘောဒီးယားအဖွဲ့ Cambodian Institute for Cooperation and Peace က Bradley Mark ကအခုလိုသုံးသက်ပါတယ
်။ Russia wants to be seen as a global power for its own domestic audience.
ရုရှားဟာကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်သူ့ပြည်တွင်းမှာရှုမြင်ခံရဖို့လိုလားနေတာပါဒေသတွင်းမှာတီးခြားရပ်တည်နေတဲ့နိုင်ငံတစ်ခုအနေနဲ့ရှုမြင်စေချင်တာမဟုတ်ပါဘူးဒါအပြင်ပိုလန်မှစီမံကိန်းကနေတဆင့်အရှိတောင်အာရှနဲ့ဗဟိုအာရှနောက်ဥရောပကိုဆက်နွယ်မှုလမ်းတွေတိုးချဲ့မှုအခြေခံအဆောက်အအုံပိုင်းဆိုင်ရာတိုးချဲ့မှုတွေနဲ့အရှိတောင်အာရှဒေသကိုဝင်ရောက်ဖို့လမ်းကလည်းအတော်လေးလွယ်ကူပါတယ်အရှိတောင်အာရှဒေသတွင်စီးပွားရေးဇင်းညံတွေချိတ်ဆက်မှုဖြစ်တာနဲ့အညီကုန်သွယ်ရေးတိုးမြင့်ရေးအတွက်အကျဉ်းအိမ်နဲ့ဆွေးနွေးမှုတွေလည်းရှိနေပါတယ
်။ဩစတြေးလျ၊အိန္ဒိယ၊ဂျပန်နဲ့အမေရိကန်တို့ရဲ့ Quad အဖွဲ့ပေါ်ထွက်လာမှု၊နောက်ဩစတြေးလျ၊ဗြိတိန်နဲ့အမေရိကန်တို့ရဲ့ AUKUS ရေတပ်မဟာမိတ်တွေကြောင့်လည်းရုရှားဘက်ကမချေမနှက်ဖြစ်တယ်လို့သုံးသပ်သူတဦးကပြောပါတယ်။ဒီနှစ်ဖွဲ့စလုံးကတော့တရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုချိန်ညှိ၍ရည်ရွယ်တာဖြစ်ပါတယ်။ဒ
ဒီကနေ့ခင်မှာရေပန်းအစားဆုံးကိစ္စတွေတက်ကတခုကတော့အမေရိကန်တီထွင်လိုက်တဲ့အင်ဒိုပစိဖိန်မဟာဗျူဟာတို့ဆိုတာပဲဖြစ်ပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးစာဂေလာဘရော့ကအစ်မြင့်ရရှိကြီးတွေစီးပွားရေးခေါင်းဆောင်တွေနဲ့ပညာရှင်တွေပါတဲ့မော်စကိုအခြေစိုက်အဖွဲ့နိုင်ငံခြားရေးနဲ့ကာကွယ်ရေးမူဝါဒဆိုင်ရာကောင်စီရဲ့၂၉ကြိမ်မြောက်အစည်းအဝေးမှာပြောပါတယ် အာဆီယံရဲ့ဖွဲ့စည်းတည်ဆောက်မှုအောက်မှာပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းတည်ရှိခဲ့တဲ့အာရှပစိဖိန်ဒေသတွေဖွဲ့စည်းမှုပုံစံတွေဟာဒါတွေအားလုံးကြောင့်တရွေ့ရွေ့ဆုပ်ယုပ်ရောပါတဲ့လမ်းကြောင်းကိုသွားနေပြီလို့လဲရုရှားနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဩစတြေးလျဒေသနဲ့အမေရိကန်တို့ရဲ့ AUKUS မဟာမိတ်ဟာဆိုရင်ဒေသရင်းမှာအထူးသဖြင့်တောင်တရုတ်ပင်လယ်ပြင်အတွင်းမှာတခြားအင်အားကြီးနိုင်ငံတွေဘက်ကပိုပြီးပြင်းထန်တဲ့ဆောင်ရွက်လာရေးစွပေးသလိုဖြစ်နိုင်တယ်လို့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ကလွှတ်တော်မှာပြောဆိုခဲ့တာပါ။ဩကတ်အရေးကြောင့်ဒေသရင်းမှာကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ရေးနောက်လာအတွင်ဘရူနိုင်းမှာကျင်းပဖို့ရှိတဲ့အာဆီယံကာကွယ်ရေး
င်တခြားနိုင်ငံတွေအပေါ်ဩဇာညောင်းနိုင်မဲ့စစ်ရင်အားငွေချေဒါမှမဟုတ်လဲကုန်သွယ်ရေးသဘောတူညီချက်မျိုးရုရှားမှာရှိတယ်ဆိုတာကိုတော့သုံးသပ်သူတွေကလက်မခံကြပါဘူးစင်ကာပူ ISEAS Yusuf Ishaq Institute က Iran Story ကအခုလိုပြောပါတယ်
။ Russia sees itself as a great power.
ရုရှားကသူ့ကိုယ်သူအင်အားကြီးနိုင်ငံတစ်ခုလို့ရှုမြင်ထားတာ
ပါ။ Once it sees a table, it sees that as its birth.
နေရာတစ်ခုရလို့ပြီးဒါမွေးရပါခွင့်ရတစ်ခုလို့ယူဆထားတာပါ။ခန်းစားပိုင်ကိုတစ်ခုလို့စဉ်းစားထားတာပါ။ဒါပေမဲ့လည်းအလုံးစုံဩဇာညောင်းမှုမရှိဘူးဆိုတော့ဘက်စုံပါဝင်တဲ့ဖွဲ့စည်းကိုတော့မကြိုက်ပါဘူး။
အာဆီယံဒါမှမဟုတ်လေ East Asia Summit မှာရုရှားဆိုရအနေနဲ့အားကောင်းတဲ့ဩဇာမရှိဘူးလို့လေ story ကပြောပါတယ်အာဆီယံပေါ်ရုရှားရဲ့အစဉ်လာဩဇာညောင်းမှုကအကန့်အသတ်နဲ့သာရှိပြီးမြန်မာနဲ့ဗီယက်နမ်ကိုလက်နက်ရောင်းချမှုသာရှိပါတယ်စီးခေတ်ကာလနီနီကတ်ကပူးပေါင်းဆောင်ရွက်မှုရဲ့အမွေအဖြစ်တခြားဘေးနိုင်ငံတွေမှာမရှိတဲ့နီလန်မျိုးနဲ့ရုရှားနဲ့ပူးပေါင်းဆောင်ရွက်မှုဖြစ်တယ်လို့ဗီယက်နမ်ဘက်ကရှင်းရှင်းလင်းလင်းပြတ်တာထားကြောင်းလဲငင်းချမ်းရည်နဲ့ပူးပေါင်းဆောင်ရွက်ရေးဆိုင်ရာကမ္ဘောဒီးယားအဖွဲ့က Bradley Mark ကပြောပါတယ်ဒီယူဆချက်အတိုင်းပဲစင်ကာပူ ISEAS Yusuf Ishaq Institute က Iran Story ကလည်းပြောပါတယ်ရုရှားဟာအပြန်အလှန်ကူးလူဆက်ဆံသူဖြစ်တာရှိပြီးတခြားနိုင်ငံတွေဖြစ်တဲ့ဗြိတိန်လိုနိုင်ငံမျိုးကအရှိတောင်အာရှမှာရုရှားထက်အကျိုးစီးပွားပိုပြီးများတယ်လို့လည်းသူကထောက်ပြပါတယ်။ Iran Story ကအခုလိုဆက်ပြီးပြောပါတယ
်။ It's a player in the region, but it's not a major player.
ဒီသမီးကပါဝင်ပတ်သက်သူတူဖြစ်ပါတယ်။ဒါပေမဲ့အဓိကကျတဲ့ပါဝင်ပတ်သက်နေတဲ့သူမဟုတ်ပါဘူး။စစ်တပ်ကတချက်မှုကလည်းမစိုးစလောက်သာရှိပါတယ်။သူရဲ့အဓိကမိဖက်ကတော့ဗီယက်နမ်ပါ။ဒါပေမဲ့လည်းဗီယက်နမ်နဲ့စီးရဲလက်ချက်မှုတွေမရှိပါဘူး။တခါတော့ရှိရလို့ပြောရမှာပါ။ဆက်စွနစ်တွေနဲ့ချီပြီးကာဝေးပူပေါင်းဆောင်မှုရှိခဲ့တဲ့နှစ်နိုင်ငံအတွက်ဒါမျိုးကဖြည့်ဖို့ဖြစ်စင်တော့မဟုတ်ပါဘူး
။စီးပွားရေးမျက်နှာစာဘက်မှာတော့ Eurasian Economics Union နဲ့စင်ကာပူဗီယက်နမ်တို့ကြားလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေကြောင့်အနာဂတ်စီးပွားရေးဖွံ့ဖြိုးမှုအလားအလာကောင်းတွေစောင့်ကြည့်လာနိုင်တယ်လို့လည်းသူကပြောပါတယ်ရှင်။
ပတ်တင်ကြီးတိုင်းစီစဉ်တည်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။မကြခင်မှာတော့တက်တန်းရောင်သတင်းလောင်းအစီအစဉ်ကိုတင်ပြပေးတော့မယ်။အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ပြပေးကြပါမယ်။ကန္နဝင်ဂီတအကျော်မော်ကြီးဗီတိုဗင်လွန်ခဲ့တဲ့နှစ်ပေါင်း250ကျော်ကကွဲလွန်ခြင်းတစ်စိတ်တစ်ပိုင်းကြံခဲ့တဲ့တေးသချင်းတစ်ပုဒ်ကို AI ဉာဏ်ရည်တုနည်းပညာသုံးပြီးအဆုံးသတ်ရေးဆွဲနိုင်ကြပါပြီ။ကန္နဝင်ဂီတပညာရှင်တွေနည်းပညာကျွမ်းကျင်သူတွေကသေးသွားတန်စင်ကိုနည်းနည်းနီးပါးအချိန်ယူဖန်တီးရေးဆက်ခဲ့ကြတာဖြစ်ပါတယ်။ဗီတိုဗင်နဲ့ AI ပေါင်းစပ်ထားတဲ့ဂီတတန်ကိုခန်းစားနိုင်ဖို့မတ်ဆင်းမြမွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
။ကနဝင်ဂီတအကျော်မော်ကြီးဘီတိုဗင်ရဲ့10th Symphony သေးသွားကို Beethoven Orchestra တန်းဆောင်တီးဝိုင်းကတီးခတ်နေကြတာဖြစ်ပါတယ်။ Ludwig von Beethoven 1828ခုနှစ်မှာကွယ်လွန်ခဲ့ချိန်တုန်းကတပိုင်းတစ်စကြံခဲ့တဲ့ဒေသချင်းကို Artificial Intelligence AI ဉာဏ်ရည်တို့မြေပညာသုံးပြီးတော့အပြီးသက်ရေးဆက်ထားတာဖြစ်ပါတယ်။ Germany, Austria နဲ့ American နိုင်ငံတို့ကဂီတပညာရှင်တွေ၊ဤပညာရှင်တွေကနှစ်နှစ်နီးပါးအချိန်ယူပြီးတော့ဂန္ဓဝင်ဂီတပညာရှင်ကြီးရဲ့တေးသွားတွေကိုအဆုံးသတ်ဖန်တီးခဲ့ကြတာပါ။နိပညာအကူအညီနဲ့ရေးဆက်ထားတဲ့ 10th Symphony ကို Beethoven ရဲ့မွေးရမြို့ဖြစ်တဲ့ Germany နိုင်ငံ Bonn မြို့မှာ2022ခုနှစ်အောက်တိုဘာ9ရက်နေ့ကကဘာကိုပထမဆုံးမိတ်ဆက်တီးခတ်ဖျော်ဖြေခဲ့ကြတာဖြစ်ပါတယ်။ Beethoven မွေးနေ့နှစ်250ပြည့်နဲ့2020ခုနှစ်မှာသူအပြီးမတတ်နိုင်ခဲ့တဲ့ဒေသချင်းကိုနည်းပညာအကူအညီနဲ့ရေးဆက်တီးခတ်နိုင်ဖို့အတွက် Germany နိုင်ငံ Deutsche Telekom ကုမ္ပဏီက2019ခုနှစ်မှာစပြီးတော့နိုင်ငံတကာကဂန္ဓဝင်ဂီတကျွမ်းကျင်သူတွေ AI နည်းပညာရှင်တွေနဲ့ကြိုးစားခဲ့ကြတာဖြစ်ပါတယ်။ Beethoven မဆုံးခင် 10th Symphony ဒေသချင်းကိုစရေးခဲ့ပေမဲ့သူဆုံးချိန်မှာဂီတသင်္ကေတအနည်းငယ်နဲ့အကျန်းချရေးထားတာတွေပဲကျန်ခဲ့ပါတယ်။အဲ့ဒါတွေကိုနည်းပညာအကူအညီနဲ့ဆက်ပြီးရေးဆက်ခဲ့ကြတာပါ။Beethoven ရဲ့တေးသချင်းတွေကိုတသက်လုံးလေးလာနေတဲ့ Austria လူမျိုးတေးရေးဆရာ Fyodor Vasova က 10th Symphony တေးသချင်းအဆောင်တတ်နိုင်ဖို့အတွက်ကြိုးစားခဲ့သူတယောက်ဖြစ်ပါတယ်
။ Die haben wir in MIDI in diese Musiksprache umgesetzt und die ist in den AI in das AI System hinein kopiert.
တူရီယာတန်ဆောင်ကို digital နည်းနဲ့ပေါင်းစပ်နိုင်တဲ့ MIDI နည်းပညာသုံးပြီးတော့ Beethoven အဆုံးမသတ်ခဲ့တဲ့ 10th Symphony တေးသားတွေကို digital ဂီတသင်္ကေတတွေဖြစ်အောင်အရင်လုပ်ပါတယ်။အဲ့ဒီဂီတသင်္ကေတတွေကို AI နည်းပညာသုံးပြီးတော့ Beethoven ဘယ်လိုတေးဆက်ခဲ့လဲဆိုတာကိုလေ့လာမှတ်သားစေပါတယ်။ AI ကနေဂီတပညာရှင်ကြီးတေးဆက်နည်းနဲ့အပြောင်းအလဲလုပ်တတ်ပုံတွေကိုပြန်တွက်ချက်ပေးပါတယ်။AI ကဖော်ထုတ်ပေးတဲ့ရလဒ်တွေကို American Record တက္ကသိုလ်က AI နည်းပညာကျွမ်းကျင်သူ Pomokha C ကိုညပိုင်းလှမ်းပြီးတော့ပို့ပေးပါတယ်။ American နဲ့အချိန်ကွာတော့မနေ့တိုင်းမှာသူပြန်ပို့ထားတဲ့ကွန်ပျူတာနဲ့ဖန်တီးပေးထားတဲ့ဖြစ်နိုင်ခြေပေါင်းရာနဲ့ချီကိုပြန်နှောင်းထောင်ပြီးတော့ Beethoven ကိုယ်တိုင်ရေးဆက်နိုင်မယ်လို့နီးစပ်ဆုံးယူဆလို့ရတဲ့ဒေတာတွေကိုတစ်ဖက်ရတော့ coffee တောက်ပြီးတော့ခန်းစားရွေးချယ်ခဲ့တာပါ။ကျွန်တော်တို့တော့မနေ့တိုင်းမှာတိတ်ကိုလှပတဲ့အလုပ်ကိုလုပ်နေရတယ်လို့ပြောလို့ရပါတယ်။
အမေရိကန်ပြည်ထောင်စုမှာရှိတဲ့ Rutgers တက္ကသိုလ်က AI နည်းပညာကျွမ်းကျင်သူပါမောက်ခအာမက်အန်ကာမောကနည်းပညာပိုင်းနဲ့တေးသချင်းတွေကိုဆက်ပြီးရေးဆက်နိုင်ဖို့အတွက်ကူညီပေးခဲ့ပါတယ်။အခုလိုမျိုးဂီတနဲ့နည်းပညာကျွမ်းကျင်သူတွေပေါင်းဆက်ရေးဆက်ထားတဲ့ဒေသကိုတန်ဆောင်တီးဝိုင်းနဲ့အတိတ်အခြားတိုက်ပြီးမှမိတ်ဆက်တီးခတ်ပြခဲ့ကြတာပါ။တန်ဆောင်တီးဝိုင်းကြီးရဲ့ဂီတမှူး Dark Kefton က AI ဉာဏ်ရည်တုနည်းပညာအကူအညီနဲ့အပြီးသက်ဖန်တီးထားတဲ့တေးသချင်းဖြစ်ပေမဲ့ဘီတိုဗင်ရဲ့လက်ရာအငွေ့အသက်တွေစွန့်နေတယ်လို့ပြောပါတယ
်။ Es ist ja nicht so, dass der Computer die eine gültige Version ausgespuckt hat, sondern der Computer hat
ကွန်ပျူတာကနေဂီတတန်စင်တစ်ခုမကဖန်တီးပေးတာကိုလူကအနည်းဆက်ဆုံးရွေးချယ်ခဲ့တာဖြစ်ပါတယ်။ဘီတိုဗင်ကိုယ်တိုင်လည်းဂီတတီးသွားတွေကိုအဲ့လိုပဲဖန်တီးခဲ့တာပါ။သူတွားလျာမှာဂီတဆောင်းလေးတည်သွားပြီးတော့စိတ်ကူးရရင်ရလို့တီးသွားတွေကိုတီးကုန်းရေးဆက်ပါတယ်။နောက်ဆုံးသူ့အတွက်အကောင်းဆုံးစိတ်ကြိုက်ဖြစ်ပြီးဆိုတဲ့တီးသွားကိုမှတီးခတ်တာပါ။အခု AI နဲ့အပြစ်သက်ဖန်တီးထားတာကိုသူ့လက်ရလားလို့မေးရင်ဟုတ်တယ်မဟုတ်ဘူးတိကျကျပြောလို့မရပါဘူး။နားထောင်နေရင်တချို့နေရာမှာသူကိုယ်တိုင်ဖန်တီးထားတဲ့လက်ရလို့ခံစားရတာမျိုးရှိပါတယ်။ဒါပေမဲ့ Beethoven ကိုယ်တိုင်ရေးဆက်ထားတာလားလို့မေးရင်တော့မဟုတ်ဘူးလို့ပဲဖြေရပါလိမ့်မယ်
။လူကခံစားချက်နဲ့ရေးထားတဲ့အမှုပညာမျိုးဆက်ကဖန်တီးလို့မမီနိုင်ဘူးလို့ဝေဖန်သူတွေကတော့ပြောကြပါတယ်။အသေးကွဲအရက်မှုခေါင်းပေါ်ရေခဲစလုံးတင်ပြီးအရက်နာချတတ်တာအောင် Beethoven လုပ်ခဲ့တာမျိုးတွေကိုကွန်ပျူတာကမလုပ်ဖူးတဲ့အတွက်ထွက်လာတဲ့ဂီတတန်စင်တွေကတူနိုင်မှာမဟုတ်ဘူးလို့ထောက်ပြသူတွေလည်းရှိပါတယ်။တချို့ကတော့ဂန္ဓဝင်ဂီတအကျော်အမော်ကြီးရဲ့တေးသားတွေကိုနည်းပညာနဲ့ဖန်တီးတာကသူ့ပညာကိုစော်ကားတယ်လို့ဖြစ်တယ်လို့ပြောတာလည်းရှိပါတယ်။ဒါပေမဲ့တင်းရေးဆရာဖိုက်တယ်ကတော့ဘီတိုဗင်ရေးခဲ့တဲ့ဂီတသင်္ကေတတွေကိုဆက်ကဖတ်ထားပြီးတော့သုံးသပ်ပြီးတဲ့အထက်မှာဂီတအကျော်အမော်ကြီးရဲ့ခံစားချက်တွေကိုပါဆက်ကမှတ်သားထားနိုင်လို့သိကိုအထောက်အကူဖြစ်တယ်လို့ပြောပါတယ်။
Und es wurde ein paar Mal gesagt, die KI kann das ja nicht machen, weil sie nie betrunken war.
AI ကလူလိုအသေးလည်းမကွဲဘူး၊အရက်လည်းမမူဘူး၊အရက်နာလည်းမကြဘူးတော့လူလိုခံစားတိဆက်နိုင်မှာမဟုတ်ဘူးလို့ပြောတာမျိုးကြုံမှုပါလေ။တော်သေးတာပေါ့ဗျာ။အရက်မူးသူတွေနဲ့ကျွန်တော်အလုပ်လုပ်ဖို့ပါလေ။ပြောစရာမကောင်းဘူးဗျ။ AI ကအရက်မမူးဘူးဆိုပေမဲ့ Beethoven နဲ့ပတ်သက်တဲ့အရေးကြီးတဲ့အချက်တွေကိုဖော်ထုတ်ပေးနိုင်ပါလေ။ Beethoven ကဂီတကိုခံစားရေးဆက်ခဲ့တဲ့အချက်ကအစ်ကိုအရေးပါတဲ့အချက်ပါ။အဲ့ဒါတွေပေါ်လွင်နေတဲ့သူ့ရဲ့ဂီတသင်္ကေတတွေကို
ရန်ကဖတ်ပြီးတော့ခွဲခြံစိတ်ဖြာနိုင်ပါတယ်ဆက်ကပြောပြတဲ့အနှစ်သာရကိုကျွန်တော်တို့သိရတဲ့အတွက်ဆုံးသက်တေးသွားကိုထိထိရောက်ရောက်ရွေးချယ်နိုင်ခဲ့တာဖြစ်ပါတယ
်ဘေးတိုဗင်ရေးစားခဲ့တဲ့တေးသွားတွေရဲ့ဂီတသင်္ကေတတွေကို AI ဉာဏ်ရည်တုနဲ့မှတ်ခိုင်းပြီးတော့ဘယ်ဟာကသူ့လက်ရအစ်စ်ဖြစ်တယ်ဘယ်ဟာကမှားနေတယ်ဆိုတာတွေကိုဤပညာနဲ့ခွဲခြားနိုင်ဖို့အရင်လေ့ကျင့်ပြီးတော့မှအခြေယူတေးသချင်းကိုရေးဆက်ဆေးခဲ့တာပါဆက်ကဖန်ပြီးရေးဆက်ပေးတဲ့ဂီတတန်စင်ပေါင်းမြောင်များစွာတွေကမှဂန္ဓဝင်ဂီတပညာရှင်တွေတီးခတ်နားထောင်ပြီးတော့ 10th Symphony တေးသချင်းအဖြစ်နဲ့သတ်မှတ်ခဲ့ကြတာဖြစ်ပါတယ်။တကယ်လို့ဘေးတိုဗင်သာအသက်ရှင်နေသေးရင်သူဂီတအတွက်ဤပညာကိုအသုံးချမှသိကြပါရဲလို့ဘေးတိုဗင် AI Project ရဲ့အကြီးအကဲကပြောပါတယ်
Wenn ein Komponist wie Ludwig van Beethoven heute leben würde, dann hätte er wahrscheinlich nicht
Beethoven und Genoa Gita de ye jaw mo ji da de ka le chi ni ga ye tu wo pat bo mae ni pinya jwan jin su mya ji tu si ma shi yon ni le mho paw u tu ye nu pinya twae a ri ni pinya ri ko a thong cha nai aw tu ko rai tho phaw phat di ni le mae lo tin ma de a nu pinya so ra ta nia de ma ta ta mat the yet ni de a ya lo chin daw ma myin ma u ka ba ma pyaung le ni de dai lai pyaung le ni da ba a ra ko le ဒီနေ့မျက်မြင်တွေ့နေရတာပါ
။ဂန္ဓဝင်ဂီတအကျော်အမော်ကြီး Ludwig von Beethoven စိတ်ကူးရတဲ့အခါခြာရေးခဲ့တဲ့စာသားအကျဉ်းတွေဂီတသင်္ကေတတွေကိုဤပညာနဲ့ပေါင်းစပ်ပြီးတော့နှစ်နှစ်နီးပါးဖန်တီးခဲ့တဲ့ 10th Symphony တေးသချင်းတန်းကိုအခုတော့ဂန္ဓဝင်ဂီတမြန်လို့သူတွေနားဆင်နိုင်ကြပါပြီ။သူရဲ့မွေးနေ့အနှစ်150ပြည့်မဲ့2020ခုနှစ်မှာဒီသချင်းကိုကမ္ဘာနဲ့မိတ်ဆက်နိုင်ဖို့ကြိုးစားခဲ့ကြပေမဲ့ COVID ကပ်ရောဂါကြောင့်အချိန်မီမိတ်မဆက်နိုင်ခဲ့ကြပါဘူး။ဒါပေမဲ့တနှစ်လောက်အချိန်ပိုကြသွားတဲ့အတွက်ပို့ပြီးတော့ကောင်းမွန်တဲ့တန်ဆောင်တေးသချင်းတစ်ပုဒ်အဖြစ်နဲ့အမှုစိတ်လုံနိုင်ခဲ့တယ်လို့ဖတ်တီးသူတွေကပြောပါတယ်ရှင်ကျွန်မဆူမြတ်ပေါ်မှာ
မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာဗီဒီယိုအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုတင်ပြပေးပါဦးမယ်ကမ္ဘာတစ်လွှာကထင်ရှားကျော်ကြားသူတွေနဲ့အမှုပညာသတင်းတွေကိုမအေးတန်နာကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာရုပ်ရှင်ရိုက်ကွင်းတစ်ခုအတွင်းရိုက်ကွင်းအသုံးပြုသက်နှက်နဲ့မတော်တဆဖြစ်ခဲ့မှုကြောင့်ရုပ်ရှင်တက်ပုံတာဝန်ခံဒါရိုက်တာတိတ်ဆုံးသွားရပါတယ်နယူးမက္ကဆီကိုပြည်နယ်ကရုပ်ရှင်ရိုက်ကွင်းမှာအော်တိုဘာလ27ရက်နေ့ပြီးခဲ့တဲ့ကြာသပတေးနေ့ကနာမည်ကြီးဟောလိဝုဒ်မင်းသားတစ်ယောက်ဖြစ်တဲ့အဲလက်ဘောဝင်စီကနေအဲ့ဒီရိုက်ကွင်းသုံးသက်နက်ချီထွက်ပြီးတော့ရုပ်ရှင်ဓာတ်ပုံဒါရိုက်တာဟယ်လီနာဟက်ချင်သိမ်းဆုံးပြီးတော့သူ့နောက်မှာရည်နေတဲ့ဒါရိုက်တာဂျိုးဆူဇာတန်ရာရသွားတာပါစီမောဖြစ်ရိုက်ကူးတဲ့ရုပ်ရှင်ကားကြီးမဟုတ်ဘဲနဲ့အင်ဒီပန်ဒန့်ရုပ်ရှင်ဖြစ်တဲ့ Russ Ray ရုပ်ရှင်ကားရိုက်ကွင်းမှာဖြစ်ပွားခဲ့တာလို့ Santa Fe County ရဲစခန်းကပြောပါတယ်နယူးမက္ကဆီကိုပြည်နယ်က Santa Fe မြို့တောင်ပိုင်းက Bonanza Creek စိုက်ပျိုးမွေးမြူရဲ့ခြံကြီးထဲမှာရုပ်ရှင်ရိုက်နေကြတာပါအခုဖြစ်ရမှာတော့ရိုက်ကွင်းမှာအသုံးပြုတဲ့တနက်3လက်ကိုရိုက်ကွင်းအဆောက်အုံအပြင်မှာထားထားပြီးအဲ့ဒီတလက်ထဲမှာတကယ်ကြည်စံပါနေမဲ့မသိရဲနဲ့လက်ထောက်ဒါရိုက်တာတဦးကယူပြီးတော့မင်းသား Alex Bowen ကိုပေးလိုက်ပြီးတော့အဲ့ဒီမှာအငြင်းမရှိတဲ့တနက်ဖြစ်တယ်လို့လည်းပြောခဲ့ပါတယ်အဲ့ဒီတနက်နဲ့မင်းသားကတရုတ်ဆောင်ပြစ်ခတ်တဲ့အခါမှာအဲ့သူ့ရဲ့တရုတ်ဆောင်တာကိုရုပ်ရှင်ကင်မရာနဲ့ရိုက်ကူးနေတဲ့ရုပ်ရှင်ဓာတ်ပုံဒါရိုက်တာအမျိုးသမီးထိမှန်ပြီးတော့သူ့နောက်မှာရက်နေတဲ့ဒါရိုက်တာကိုပါဆက်ပြီးတော့ထိသွားတာဖြစ်ပါတယ်။တနက်မှန်သွားလို့ Helena Hutchins ကိုရဟတ်ရင်ရဲ့ဆေးရုံကိုပို့ပေးမယ်လေ။ဆေးရုံရောက်မှသူ့ကိုဆုံးပါသွားပြီဖြစ်ကြောင်းကြေညာခဲ့ပါတယ်။ဒဏ်ရာရသွားတဲ့ဒါရိုက်တာ Joel Souza ရဲ့ဒဏ်ရာအပြင်းထန်ဘယ်လောက်ရှိသလဲဆိုတော့ချက်ချင်းမသိရသေးပါဘူး။ဒီရုပ်ရှင်ကိုပူရဲထုတ်လုပ်သူလည်းဖြစ်တဲ့မင်းသားကြီး Alex Bowen ကတော့သူ့ရဲ့လက်ထက်ကတနက်နေ့သေဆုံးသွားရလို့အရန်ကိုစိတ်ထိခိုက်ငိုကြွေးနေတာတွေ့ရပါတယ်။ဘလောက်တောင်စိတ်ကိုထိခိုက်ထုံလို့ရလဲဆိုတာစကလုံးနဲ့တောင်ဖော်ပြလို့မရပါဘူးတဲ့။ဒါလေးတယောက်ရဲ့မိခင်ခင်မောတွေလည်းဇနီးကောင်းဖြစ်ကျွန်တော်တို့အားလုံးတွေလည်းလှုပ်ဖို့ကံပဲကောင်းဖြစ်တဲ့သူနဲ့ပတ်သက်ပြီးဖြစ်တဲ့ထိခိုက်မှုတွေအထူးကိုစိတ်ထိခိုက်တုံလို့ရပါတယ်လို့ Alex Bowen ရဲ့တွေ့တဲ့လူမှုကွန်ရက်စာမျက်နှာမှာရေးထားတာတွေ့ရပါတယ်။ဒါလည်းပဲ Alex Bowen ရိုက်ကွင်းမှာတနက်မတော်တဆဖြစ်ခဲ့မှုနဲ့လူသေဆုံးရတဲ့အထိဖြစ်သွားရတဲ့ထိခိုက်မှုမျိုးရုပ်ရှင်ရိုက်ကွင်းတွေမှာဖြစ်တာဒါပထမဆုံးအခြေအနေတော့မဟုတ်ပါဘူး။ဖျော်ဖြေရေးလုပ်ငန်းကြီးတွေမှာဒီလိုမျိုးလုပ်ငန်းငွေမတော်တဆမှုတွေလို့ရိုက်ကွင်းသုံးတနက် prop guns တွေကကြီးထွက်ထိခိုက်တာမျိုးကားတိုက်တာမျိုးရင်းလေပြန်ပွဲဒါမျိုးတွေကနေထိခိုက်မှုတွေအများကြီးရှိခဲ့တာပါ။တော်တော်ထိခိုက်ခဲ့ရတဲ့အဖြစ်တချို့ကိုပြန်ပြောပြောရမယ်ဆိုရင်တော့1959ခုနှစ်မှာဟောလိဝုဒ်ရဲ့နာမည်ကြီးရုပ်ရှင်တစ်ခုဖြစ်တဲ့ Ben Hur ဆိုတဲ့ရုပ်ရှင်မှာရင်းလေပြန်ပွဲရိုက်ကူးနေစမှာစွန့်စားရိုက်ွက်
လူသားတို့သရုပ်ဆောင်တင်ရရခဲ့ပါ යි 1952ခုနှစ်မှာတော့ Twilight Zone The Movie ရုပ်ရှင်ကားရိုက်ကူတော့ရဟရင်ပြက်ကြပြီးတော့သရုပ်ဆောင်ကလေးနှစ်ဦးပါဝင်ရုပ်ရှင်သရုပ်ဆောင်3ဦးသေဆုံးသွားခဲ့ရတာပါနောက်ထပ်လူ6ယောက်လည်းတင်ရရရှိခဲ့ပါ යි အဲ့နောက်နှစ်1983ခုနှစ်မှာတော့အဲ့ဒီရုပ်ရှင်ရိုက်ကူထုတ်လို့ရေးအဖွဲ့ကအလုသမားခန့်အပ်တဲ့ကိစ္စတော်တော်များများမှာစီကံတွေထုတ်ပေါင်းမှုတွေရှိတယ်ဆိုတာတွေ့ခဲ့ရပြီးရုပ်ရှင်လုပ်ငန်းကြီးတစ်ခုလုံးတွင်ဘေးကင်းလုံခြုံရေးစီမင်းစင်တတွေချမှတ်ခဲ့တာပါဒီကြားထဲမှာလည်းထိခိုက်တဲ့အဖြစ်အပျက်တွေဖြစ်ခဲ့ပြီး1993ခုနှစ်မှာတော့နာမည်ကြီးတိုင်းမင်းသား Bruce Lee ရဲ့သားဖြစ်သူ Brandon Lee တယောက် The Crow ရုပ်ရှင်ကရိုက်ကူးတော့မတက်မရက်လှုပ်ထားတဲ့ရိုက်ကွင်းသနပ်ပွင့်ပြီးတော့ Bike ကိုကြည့်ထိမှန်ခဲ့ပါတယ်6နှစ်ကြာအသက်လူခွဲစိတ်ပြီးတဲ့နောက်မှာတော့အသက်28နှစ်အရွယ်ဘရန်ဒန်လီကွယ်လွန်သွားခဲ့ပါသည်။တိတ်မကြခင်တုန်းကဆိုရင်2014ခုနှစ်တုန်းကတော့အသက်81နှစ်အရွယ်မင်းသားကြီး Harrison Ford Star Wars The Force Awakens ရုပ်ရှင်ဇာတ်ကားရိုက်ကူးတော့အရန်လေးတဲ့တမနိမောင်းမြန်တကားကြီးသူ့ပုံပိတ်ကြလို့ခြေထောက်ကျိုးပြီးတော့ခွဲစိတ်ခဲ့ရပါသည်။ဒီလိုမျိုးရုပ်ရှင်ရိုက်ကွင်းမှာဖောက်ခွဲရတဲ့အခန်းတွေကောက်မောက်ရတဲ့အခန်းတွေမှာထိခိုက်ပြီးတော့စွန်းစားခံသရုပ်ဆောင်တွေသေဆုံးရတဲ့အဖြစ်တွေလည်း50ခုထက်မနည်းရှိခဲ့ပါလိမ့်ရှင
်မိုင်တနာကျော်စီစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာသရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ် VOA American တိုင်းရဲ့မြန်မာပိုင်းအစီအစဉ်တွေကိုတနေ့ကို2ချိန်ထုတ်လွှင့်ပေးနေတာပါနာခင်မြန်မာဘာသာအစီအစဉ်တွေကိုတော့မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ3048တို့ဖြင့်လိုင်းလိုက်မီတာ190တို့ကနေပါထုတ်လွှင့်ပေးနေတာပါညဘက်မြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေကို internet website ပြင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျအခုဆက်ပြီးတော့ဒီကနေ့အတွက်နောက်ဆုံးရရှိထားတဲ့သတင်းအချင်းချုပ်ကိုမအေးတန်တာကျော်ကပြောပြပေးပါအောင်မယ
်အရှိဆောင်အာရှနိုင်ငံများအစည်းအရုံးအာဆီယံရဲ့ထိပ်တီးဆွေးနွေးပွဲကိုဒီကနေ့ပဲဖွင့်လှစ်ပေးလိုက်ပြီးတော့လက်ရှိအလှည့်ကျဥက္ကဋ္ဌဘရူနိုင်းဘီရင်ဟာဆနာဘောကီယာကအွန်လိုင်းကနေပြောအဖွင့်အမှားစကားပြောကြားသွားခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းမှာမကြုံစဘူးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါကြောင့်ဒီနေ့ခေတ်သစ်ကမ္ဘာမှာကျန်းမာရေးနဲ့လူမှုစီးပွားရေးဆိုင်ရာပျက်စီးဆုပ်ယုပ်မှုတွေမကြုံစဘူးရင်ဆိုင်ခဲ့ရတဲ့အကြောင်းနဲ့ဒေတာရင်းနိုင်ငံတွေကြားမှာသွေးစီးညင်ညွတ်မှုနဲ့ပူပေါင်းဆောင်ရွက်ဖို့အရေးကြီးတဲ့အကြောင်းအဓိကပြောသွားခဲ့ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုလက်ရှိမြန်မာနိုင်ငံကိုအာဏာသိမ်းအုပ်ချုပ်နေတဲ့မြန်မာစစ်ကောင်စီကိုမဖိတ်ကြားတဲ့ကိစ္စနဲ့ပတ်သက်လို့တော့ဘာမှပြောမသွားခဲ့ပါဘူး။မြန်မာစစ်ကောင်စီဘက်ကတော့ဒီလိုအာဆီယံထိပ်သီးအစည်းအဝေးမှာနိုင်ငံတော်အကြီးအကဲဒါမှမဟုတ်ပြည်အောင်စုအဆင့်ဝန်ကြီးကပဲဒီဆွေးနွေးပွဲကိုတက်ရောက်နိုင်မယ်ဆိုပြီးတော့အကြောင်းပြန်လိုက်ကြောင်းမြန်မာရုပ်မြင်သံကြားမှာတင်းနှလာနေကပဲကြေညာသွားခဲ့ပါသေးတယ်။တကယ်ဆိုရင်အာဆီယံတမိုင်းမှာအဖွဲ့ဝင်နိုင်ငံတစ်နိုင်ငံကိုကူစားပြုတဲ့နိုင်ငံအကြီးအကဲကိုမဖိတ်ကြားဘဲနဲ့ထိပ်သီးစည်းဝေးပွဲကျင်းပတာဒါပထမဆုံးအကြိမ်ဖြစ်ပါတယ်မြန်မာတက်မတော်ကိုကြိုးစိုးထောက်ခံကြောင်းပြသတဲ့တက်မတော်ထောက်ခံပွဲတွေကိုနိုင်ငံတွင်းမျိုးတချို့မှဒီကနေ့ပဲပြုလုပ်ခဲ့ပါသေး။စစ်တပ်နယ်မြေလိုလူတည်များတဲ့ပြင်ဦးလွင်မိတ်တီလာနေပြည်တော်မတရားမျိုးတို့မှတွင်ကြီးဝစ်ဆောင်တွေဝစ်ဆင်ထားသူတွေပြင်စစ်မှုထမ်းဟောင်းတချို့နဲ့အမျိုးသားရေးထောက်ခံသူတွေရာနဲ့ချီပြီးတော့ချီတက်လမ်းလျှောက်ကြပြီးတော့တိုင်းပြည်အာဏာရယူထားတဲ့မြန်မာစစ်တပ်ကိုထောက်ခံကြောင်းဆန္ဒပြခဲ့ကြတာပါ။ထောက်ခံပွဲမှာပါဝင်သူတွေကအမျိုးဘာသာသာသနာကိုစောင့်ရှောက်သည့်တက်မတော်ကိုထောက်ခံကြောင်းစာသားတွေကန်ဆောင်ထားတာအပါအဝင်အင်းဆောင်အစိုးရနဲ့တက်မတော်ကိုကြိုးစိုးထောက်ခံကြောင်း NUG CRPH ဖွဲ့တွေကိုစန့်ကျင်ရှုတ်ချကြောင်းကြွေးကြော်ခဲ့ပါသေးတယ်။တစ်ချိန်တည်းမှာပဲစစ်အာဏာရှင်စနစ်စန့်ကျင်ရေးပျောက်ကြားတဲ့ပြည်တွေလည်းနေရာတချို့မှာဆက်ရှိနေတာတွေ့ရပါသေးတယ်။ရန်ကုန်မြို့မြောင်းတကုန်းလှိုင်သာယာမုံရွာရွှေဘူစလင်းကြီးမြို့မြေကြီးနားထဝယ်လောင်းလုံမြို့တွေမှာစစ်အာဏာရှင်ပျောက်ကြားရေးပျောက်ကြားတဲ့ပြည်တွေကိုပြုလုပ်ခဲ့ကြပါသေးတယ်။ကမ္ဘာမှာလူ့အခွင့်အရေးကာကွယ်စောင့်ရှောက်ရေးဆောင်ရွက်တဲ့နိုင်ငံတကာလူ့ငြိမ်းချမ်းသာခွင့်အဖွဲ့ Amnesty International အဖွဲ့ရဲ့ဟောင်ကောင်ကယုံတွေကိုပိတ်တော်မဲ့အကြောင်းဒီကနေ့ပဲကြေညာပါတယ်။ဟောင်ကောင်မှာတရုတ်ကချမှတ်ထားတဲ့အမိမြေလုံခြုံရေးဥပဒေနဲ့ Amnesty ဝန်ထမ်းတွေညှိစွန်းမှဆိုးရင်တဲ့အတွက်ဟောင်ကောင်မှာရှိတဲ့ယုံနဲ့ယုံကိုပိတ်ရကြောင်း Amnesty ကပြောကြားသွားပါတယ်။ဆူဒန်နိုင်ငံမှာစစ်သားတွေကဝင်ကြီးအဖွဲ့ဝင်အများစုကိုဖမ်းဆီးပြီးတော့အသွင်ကူးပြောင်းရေးအစိုးရကိုဖျက်သိမ်းလိုက်တာကြောင့်ပြည်သူတွေအများပြားလမ်းမော်ထွက်ဆန္ဒပြနေကြပြီးတော့တနက်တန်တွေလည်းကြားနေရသလိုဒဏ်ရာရမှုသတင်းတွေလည်းထွက်ပေါ်နေပါရဲ့ရှင်
။သတင်းချင်းချုပ်ကိုမအေးတန်တာကျော်ကပြောပြပေးခဲ့တာပါခင်ဗျာ။ ပရာရှင်တို့နားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကတော့မဆုံမှုဖြစ်ပါတယ်စပန်းဆိုင်ရာနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ PJ Elio တို့ဖြစ်ကြပါတယ် VOA ရဲ့အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာတော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပေးရန်ဒီခတ်တင်ကင်းဝေးပြီးတော့လူဝင်ဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာThis program has come to you from